to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ်ဇူလိုင်လ26ရက်တောက်တာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ15 32 51နဲ့ဖိုင်လက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအတွက်အစီအစဉ်မှုဖြစ်ကျမစုမွန်ကတာဝီယူတင်ဆက်ပေးသွားမှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဘက်သတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။မြောက်ကိုရီးယားကဂျာတာပရီနေမှာပယ်ထင်တုံးကြီးပြစ်လွတ်ဆန်းသက်တာကိုဒီကနေ့အတည်ပြုထုတ်ပြန်ပါတယ်။ AA အဖွဲ့အတွက်ရမုံငွေရှာတဲ့ဆက်ဆက်ပတ်သက်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ဖမ်းထားသူ9ဦးကိုဒီကနေ့တရားရုံးကချုပ်ယမန်ထပ်ပေးလိုက်ပါတယ်။ရိုဟင်ဂျာရေးပြင်သစ်နိုင်ငံဟာအထူးသဖြင့်ကုလသမဂ္ဂနဲ့ပူးပေါင်းလို့ဆောင်နေရဲလို့ပြင်သစ်နိုင်ငံသားရေးဌာနကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမှာခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တက်ရောက်သတင်းလွှာတွေကတော့ရခိုင်ပြည်နယ်ထဲမှာဒီကနေ့ဘူးသီးတောင်မှာတော့ရဲကင်းစခန်းတစ်ခုကို AA ရခိုင်လက်နက်ကိုင်တပ်ဖွဲ့ကတိုက်ခိုက်ခဲ့ရမှာတော့ထိခိုက်သေးဆုံးမှုရှိခဲ့ပါတယ်
ဒီရတော့ကျွန်တော်တို့ကဒီဟာလျှက်စမ်းနေတိုက်တာဌာနဆိုတည်ပြီးရှိပြီးဝိုင်းကမှကတိလာတော့မင်းပုံမှန်ကတော့ရူတီရုပ်ရဲ့စကား
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်ရှင်။နောက်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာလည်းတပ်မတော်ရင်တန်းကိုအမြင့်မသိလက်နက်ကိုင်အဖွဲ့ကမိုင်းဆွဲတိုက်ခိုက်ခဲ့တဲ့အကြောင်းနောက်မကွေးတိုင်းရင်တန်းကျောင်းမြို့နယ်ကမြေနူကျွန်းပိုင်ဆိုင်မှုနဲ့ပတ်သက်ပြီးခိုက်ရန်ဖြစ်ပွားတဲ့ကိစ္စကိုတိုင်းဝန်ကြီးချုပ်ဘက်ကပြည်လဲအောင်ဖြေရှင်းပေးသွားမယ်ဆိုပြီးတော့တကတိပေးပြောဆိုလိုက်တဲ့သတင်းနဲ့အတူရုရှားနိုင်ငံကအဓိကတိုက်ခိုက်ခေါင်းဆောင်ကိုဖမ်းပြီးတဲ့နောက်မှာတော့ဒီရုရှားနိုင်ငံရဲ့နိုင်ငံရေးအကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။ဂျာတာပရီနီကပယ်ထင်တုံးကြီးပြစ်လွတ်ဆန်းသက်တယ်ဆိုတော့ကိုမြောက်ကိုရီးယားကဒီကနေ့တရားဝင်ကြေညာပါတယ်။အမေရိကန်ပြည်ထောင်စုနဲ့ပူးတွဲစည်းရေးလေ့ကျင့်မှုတွေမကြာခင်မှာလုပ်ဖို့ရှိတဲ့တောင်ကိုရီးယားကစစ်လူလားသူတွေကိုတတိပေးတဲ့အနေနဲ့အခုလိုဒုံးကြီးပြစ်လွတ်ဆန်းသက်တာလို့ဆိုပါတယ်။သူတို့ဆိုအပြင်အမျိုးအစားအသစ်နီးပြူဟာပယ်ထင်တုံးကြီးဆိုတော့ကိုဂျာတာပရီနီကပြစ်လွတ်ဆန်းသက်တာမှာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်ကိုယ်တိုင်ကြီးကြပ်နေတဲ့တပ်ပုံတွေကိုနိုင်ငံပိုင်သတင်းဌာနကထုတ်ပြန်ပါတယ်။အခုပြစ်လွတ်ဆန်းသက်တဲ့ဒုံးကြီးဟာတာတူပြစ်ပဲ့ထင်းဒုံးကြီးဖြစ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်တို့ပြီးခဲ့တဲ့လကတွေ့ဆုံပြီးနျူကလ িয়ার ကင်းရှင်းရေးဆွေးနွေးပွဲတွေပြန်ဆဖို့သဘောတူခဲ့ပြီးခဲ့ကြဆိုရင်ဒါဟာမြောက်ကိုရီးယားကပထမဆုံးပြန်လုပ်တဲ့ဒုံးကြီးဆန်းသက်မှုဖြစ်ပါတယ်
။အမေရိကန်မရိတပ်သားတွေပါဝင်ပတ်သက်နေတဲ့ဆိုတဲ့တရားမဝင်လူမောင်းခိုးမှုလုပ်ငန်းကိုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာအမေရိကန်တောင်ပေါ်ရှိသူတွေနှိမ်နင်းခဲ့ကြပါတယ်။ရေတပ်ရာဇဝတ်မှုကင်းစုံစမ်းရေးဌာန NCIS တပ်ဖွဲ့ဝင်တွေပါဝင်တဲ့တောင်ပေါ်ရှိသူတွေကဆန်ဒီယေဂိုမြို့မြောက်ဘက်89ကီလိုမီတာအကွာမှာရှိတဲ့ကမ်ပယ်ရိုဒန်စ်ကန်ကိုရာနဲ့ချီတဲ့တခြားမရိတပ်သားတွေကိုစင့်ခေါ်လိုက်ပြီးဒီကနေ့မနက်ပိုင်းမှာပဲမရိတပ်သား16ဦးကိုဖမ်းဆီးလိုက်ပါတယ်။လူမောင်းခုံမှုနဲ့ဆက်ဆက်တဲ့ဆိုတဲ့ဆဆွဲချက်နဲ့ကနဦးဖမ်းဆီးမှုနှစ်ခုနဲ့ဆက်ဆက်ပြီးခုနောက်ဆက်တွဲဖမ်းဆီးမှုတွေဖြစ်လာတာလို့မရိတပ်ကပြောပါတယ်။တခြားတရားမဝင်ဝင်လာတဲ့လူ၃ဦးကိုလည်းမရိတပ်ဖွဲ့ကတူးတက်ချက်တွေဖြစ်ကြတဲ့ဘိုင်လော2နဲ့ဒေးဗစ်ဆလာဇာကင်တဲရိုတို့ကနယ်ဇက်ဂိတ်အမှတ်၈မှာတောက်ခေါ်ခဲ့ကြတာကိုနယ်ခြားသောတပ်ကတွေ့ရှိခဲ့ကြတယ်လို့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းတရားရုံးရဲ့အမှုတွေထဲမှာဖော်ပြထားပါတယ်။တရားမဝင်ဝင်ရောက်လာသူတွေကိုနယ်ဇက်ကနေတခြားနေရာတွေကိုအခါကျင်းငွေယူပြီးပို့ပေးဖို့ကြားပွဲစားကအဲ့ဒီတူးတက်ချက်တွေကိုဆက်သွယ်ခဲ့တာလို့လည်းဆိုပါတယ်။တူးတက်ချက်လုံးနဲ့ဆလာဇာကင်တဲရိုတို့ကတော့ဆူဆွဲချက်တွေကိုညှင်းဆို့ထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာဖက်ဒရယ်ဆိုရအနေနဲ့တည်တံစီရင်တာမျိုးမလုပ်တာ16နှစ်ကြာပြီးတဲ့နောက်အခုပြန်ဆတော့မယ်ကြောင်းအမေရိကန်တရားရေးဌာနကဂျာတာပရီနေမှာကြေညာပါတယ်လူသတ်မှုနဲ့တည်တံချမှတ်ခံထားရသူတွေကအကျဉ်းသား9ဦးကိုလာမယ့်လတွေအတွင်းဖက်ဒရယ်အကျဉ်းဥစည်းဌာနကတည်တံစီရင်မှုစီစဉ်ထားပါတယ်လက်ရှိမှာတည်တံချမှတ်ခံထားရသူအကျဉ်းသား65ဦးရှိတယ်လို့တည်တံချမှတ်မှုတည်ရင်ချက်လက်ဆိုင်ရာဌာနကပြောပါတယ်ဖက်ဒရယ်ဥပဒေအရတည်တံချမှတ်တာအပြင်အမေရိကန်ပြည်ထောင်စုရဲ့ပြည်내90တဲကထောက်ဝက်ကြော်မှာလဲတည်တံချမှတ်နိုင်တဲ့ဥပဒေတွေပြဋ္ဌာန်းထားတယ်လို့တကယ်တမ်းတည်တံစီရင်မှုတဲ့ပြည်내တွေလည်းရှိပါတယ်။တည်တံချမှတ်စီရင်တာကိုထောက်ခံတဲ့လက်ရှိရှေ့နေချုပ်ဝီလျံဘားကအစိုးရဆုံးရာဇဝတ်သားတွေကိုတည်တံစီရင်ဖို့ရီပပ်လီကန်နဲ့ဒီမိုကရက်ပါတီညံစလုံးကအစိုးရတွေလက်ထက်မှာတရားရေးဌာနအနေနဲ့စ조사ခဲ့မှုတယ်လို့ပြောပြီးပထမဆုံးပြန်ပြီးတည်တံစီရင်တာကိုအစိုးဆုံးဒီနှစ်ဒီဇင်ဘာလမှာလုပ်နိုင်ချေရှိတယ်လို့ပြောပါတယ်။အနောက်နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုတနိုင်ငံထဲမှာပဲတည်တံချမှတ်စီရင်တာရှိပါတော့တယ်။ဥရောပတိုက်မှာဆိုရင်ဘယ်လာရုစ်နိုင်ငံကရွေးလို့တခြားနိုင်ငံတွေမှာတည်တံချမှတ်တာကိုပယ်ဖျက်ထားပြီးပါပြီ
။အီရန်နိုင်ငံကတာလက်ပစ်ဒုံးကြီးတစ်စင်းစမ်းသပ်ပစ်လွတ်လိုက်တယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတို့ကပြောပါရတယ်။ဒါအပြင်ပါရှန်ပင်လယ်ကွေ့ထဲမှာတင်းမာမှုနောက်ထပ်တိုးလာတဲ့အရေးလက္ခဏာလည်းဖြစ်ပါရတယ်။ရှာဟက် 3 ဒုံးကြီးကိုအီရန်ကဗုဒ္ဓနေ့မှာစမ်းသပ်ပစ်လွတ်ခဲ့ပြီးတော့တင်မောတော်လာတာတွေဒါမှမဟုတ်အဲ့ဒီဒေသကအမေရိကန်စစ်ခြေစိုက်စခန်းတွေကိုချိန်ချောင်းမှုမရှိခဲ့ဘူးလို့အမည်မဖော်တဲ့တောင်ဝန်ရှိသူကကျွန်တော်ပြည်နေမှာပြောတာပါ။အီရန်တောင်ဘက်ကန်ယူရန်ကနေပစ်လွတ်လိုက်တဲ့ဒုံးကြီးဟာအီရန်ကိုဖျက်ပြီးကီလိုမီတာ1100လောက်သွားပြီးတဲ့နောက်အီရန်မြို့တော်ရဲ့အရှေ့ဘက်မှာကျသွားခဲ့ပါတယ်။ဒုံးကြီးပြစ်လို့ဖို့ပြင်ဆင်နေချိန်ကလေးကဒုံးကြီးပြစ်လို့မဲ့နေရာကိုအမေရိကန်ကအသေးချစောင့်ကြည့်နေခဲ့တယ်လို့တာဝန်ရှိသူကပြောပါတယ်။ရင်းနှီးတင်သင်းမောတွေနဲ့ဒရုန်းယာဉ်တွေကိုမကြားသေးခင်ကတိုက်ခိုက်ခဲ့တာကြောင့်အခြေအနေတွေတင်းမာနေချိန်မှာပဲအီရန်ဘက်ကအခုလိုဒုံးကြီးစမ်းသပ်တာပါ။တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်အဲ့ဒေသကရေကြောင်းလမ်းတွေကိုကာကွယ်ကြဖို့ကိုလည်းအမေရိကန်ကမဟာမိတ်တွေကိုနှိုးဆော်ထားပါတယ်။အီရန်ရဲ့ဒုံးကျည်ပြစ်လို့စမ်းသပ်မှုတွေဟာ2015ခုနှစ်ကအီရန်နဲ့အမေရိကန်ပါဝင်ကမ္ဘာအင်အားကြီးနိုင်ငံတွေကြားချုပ်ဆိုခဲ့တဲ့နျူကလ িয়ার ရေးသဘောတူစာချုပ်ကိုချိုးဖောက်မှုမရှိပါဘူး။ဒီအချက်ဟာသမ္မတဒေါ်နယ်ထရန့်ကအဓိကထောက်ပြတဲ့အချက်လည်းဖြစ်ပါတယ်ခင်ဗျာ
။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965ไทโรมีเตอร์32กิโลเฮิรตซ์9300ญาไทโรมีเตอร์51กิโลเฮิรตซ์5885တို့ဖြင့်စနစ်တင်းရွေမှာไทโรมีเตอร์190กิโลเฮิรตซ์1505ကနေပြောထုတ်နေပြန်ပါရှင
်ဒီရေကနေတောက်ကြညာပဲတရုံတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ရခိုင်လူမျိုးစုနဲ့ကိုင်အဖွဲ့ EE အတွက်ရံမုံငွေရှာပေးတယ်ဆိုတဲ့ဆွဆွဲချက်နဲ့ဖန်စီထင်းထင်းထားသူ9ဦးကိုဆက်ပြီးချုံနှောင်ထားဖို့ဒီကနေ့ရန်ကုန်အနောက်ပိုင်းခရင်တရားရုံးကရမန်ပေးလိုက်ပါတယ်အဲ့လူတွေထဲမှာရခိုင်အသင်းစင်ကာပူကကိုအောင်မြတ်ကျော်လဲပါဝင်ပြီးသူဟာ AAC ဦးစီးချုပ်ဘူချုပ်ထွန်းမြတ်နိုင်တဲ့ညီကိုတော်ဆက်တယ်လို့ AFP သတင်းတပုတ်မှာဖော်ပြထားတယ်လို့ပြည်တွင်းသတင်းတွေမှာလည်းအဲ့လိုပဲဖော်ပြရေးသားကြပါတယ်ကိုအောင်မြတ်ကျော်အပြင်တခြားဖန်ဆီးခံထားရသူတွေကတော့ကိုထွန်းအေးကိုဟိန်းစောကိုရက်ထက်ကျော်မတ်အေးမြတ်မော်ကိုတင်လှိုင်ဦးကိုမြတ်လင်းဦးကိုရွှေလိုင်တန်းနဲ့ကိုအောင်မျိုးဝင်းတို့ဖြစ်ပြီးသူတို့ကိုဩဂုတ်လ9ရက်နေ့ထိဆက်ပြီးချုပ်နှောင်ထားဖို့ရမန်ပေးလိုက်တာပါတရားရုံးသတင်းပြန်ကြားရေးအရာရှိဦးမင်းတန်းကဒီမှုကိုရတဲ့ဘက်ကစုံစမ်းစစ်ဆေးနေတဲ့အဆင့်မှာပဲရှိသေးပြီးဘယ်တရားရုံးမှတရားစွဲတင်မယ်ဆိုတာပြောမရသေးဘူးလို့သတင်းတော့တွေကိုပြောပါတယ်စင်ကာပူရောက်မြန်မာနိုင်ငံသားတွေကြားမှာ AA အဖွဲ့အတွက်ရံမုံငွေကောက်ယူတာတွေလုပ်နေတဲ့အတွက်မြန်မာနိုင်ငံသားအတော်များများကိုဖမ်းဆီးထားတယ်ဆိုပြီးစင်ကာပူအာဏာပိုင်တွေကဇူလိုင်လ10ရက်နေ့မှာကြေညာပါတယ်အဲ့ဒီလူတွေကိုပြည်နေနံပေးလိုက်ပြီးတဲ့နောက်မြန်မာနိုင်ငံကိုပြန်လာကြတဲ့ကိုတင်လှိုင်ဦးနဲ့မတ်အေးမြတ်မွန်တို့ကိုရန်ကုန်မန္တလေးကားလမ်းပေါ်မှာရတဲ့ဘက်ကဖမ်းဆီးပါတယ်ဒါပေမဲ့ကြံတဲ့လူတွေကိုဘယ်လိုဖမ်းဆီးလိုက်တာလဲဆိုတာကတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။သူတို့အလုံးကိုအကြံဖတ်မှုတက်ဖြည့်ဥပဒေပုံမှန် 52 ပါပုံမှန်ကွဲတွေနဲ့အမှုဖွင့်ထားတာဖြစ်ပြီးကိုအောင်မြတ်ကျော်အပါဝင်3ဦးကိုတော့အပြစ်ပူကြီးတဲ့ AA အဖွဲ့နဲ့ဆက်ဆက်ပတ်သက်မှုနဲ့ပါဆွဲတင်ထားပါတယ်။ဒီပုံမှန်အရပြစ်မှုထင်ရှားရင်ထောင်ဒဏ် 9 နှစ်အထိချမှတ်ခံရနိုင်ပါတယ်။လက်ရှိမှာသူတို့တွေကိုဘယ်မှာထိန်းသိမ်းထားတယ်ဆိုတာတာဝန်ရှိသူတွေကအတိအကျမပြောတာကြောင့်သက်ဆိုင်ရာမိသားစုဝင်တွေစိုးရိမ်နေကြပါတယ်။
ရိုဟင်ဂျာမွတ်စလင်လူနည်းစုတွေနဲ့သက်ဆိုင်တဲ့အခြေအနေဟာတိုက်ကိုစိုးရိမ်ပွေရာကောင်းဆဲရှိပြီးဒါနဲ့ပတ်သက်လို့ပြင်သစ်အစိုးရဟာအထူးသဖြင့်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအထွေထွေညီလာခံလုံခြုံရေးကောင်စီတို့အပါအဝင်မိဖက်အဖွဲ့အစည်းတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်နေတယ်လို့ပြည်သူ့နိုင်ငံရေးဌာနရဲ့ဇူလိုင်လ25ရက်ကြာသပတေးနေ့နေစွဲနဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးပြင်သစ်ထက်လွတ်တော်မှာစာနဲ့ရေးသားမေးမြန်းချက်တစ်ခုကိုပြည်ထောင်နိုင်ငံဥရောပနဲ့နိုင်ငံသားရေးဌာနကအကြောင်းပြန်ကြားတာမှာအခုလိုပြောထားတာဖြစ်ပါတယ်ရိုဟင်ဂျာလို့တုံတုံခေါ်ဆိုတာကိုမြန်မာအစိုးရကတော့လက်မခံပါဘူးမြန်မာတပ်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့အစည်းတို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်လုံခြုံရေးနဲ့လူသားစာနာမှုဆိုင်ရာလက်တွေ့အခြေအနေဟာပိုတောင်မှဆိုးလာနေတယ်လို့လည်းပြောထားပါတယ်ပြည်ထောင်နိုင်ငံသားရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့2019ခုနှစ်ဧပြီလ26ရက်နေ့ကတရုတ်နိုင်ငံဘေကျင်းမြို့တော်မှာတွေ့ဆုံချိန်အတွင်းမြန်မာနိုင်ငံကလူခွေအခြေအနေအထူးသဖြင့်ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးဆိုရင်တဲ့အကြောင်းဝန်ကြီးကထပ်ပြောခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတာနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကစုံစမ်းစစ်ဆေးနေတဲ့အပေါ်မှာပြည်ထောင်နိုင်ငံကကြိုးဆိုတယ်ဆိုတာကိုလည်းဒီထုတ်ပြန်ချက်မှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ
ဥရောပတိုက်တော်မှာအပူလန်းကြရောက်နေတာကြောင့်စံချိန်တစ်တင်တဲ့အထိအပူချိန်မြင့်နေပါတယ်။ဆာဟာရာဒေသကလာတဲ့လေဘူးတိုက်တာကြောင့်အပူချိန်မြင့်နေတာပါ။ပြည်ထောင်နိုင်ငံပါရီမြို့တော်မှာကြာသပတေးနေ့ကအပူချိန် 42.9 ဒီဂရီဆယ်စီယပ်စ်အထိရှိခဲ့တာကြောင့်စံချိန်တစ်တင်သွားပါတယ်။အရင်တုန်းကအမြင့်ဆုံးအပူချိန်ဖြစ်မှတ်တမ်းတင်ထားတာက1948ခုနှစ်မှာ 40.4 ဒီဂရီဆယ်စီယပ်စ်ရောက်ခဲ့ခြင်းကဖြစ်ပါတယ်။ဇွန်လတွင်တော့တရက်မှာဆိုရင်ပြည်ထောင်နိုင်ငံမှာအပူချိန် 49 ဒီဂရီဆယ်စီယပ်စ်အထိရောက်ခဲ့တာကြောင့်မှတ်တမ်းတင်မှုတို့များအပူဆုံးနေ့ဖြစ်သွားပါတယ်။နယ်သာလန်နိုင်ငံမှာလည်းကြာသပတေးနေ့ကအပူချိန် 41.9 ဒီဂရီဆယ်စီယပ်ရှိခဲ့တဲ့အတွက်မှတ်တမ်းတင်မှုသမျှအပူဆုံးနေ့ဖြစ်သွားပါတယ်။ဂျာမနီနိုင်ငံမှာလည်းစံချိန်တွေပူပြင်းနေပြီး 42.6 ဒီဂရီဆယ်စီယပ် ဆယ်ဆယ်အထိရှိနေပြီးတော့ဘယ်လ်ဂျင်မှာ 40.9 ဒီဂရီနဲ့ဆန်းကျင်တင်ပူပြင်းနေပါတယ်။ဥရောပကအများပြည်သူနဲ့ဆိုင်တဲ့အဆောက်အဦအတော်များများမှာလေအေးပိစက်တက်ဆင်ထားတာမရှိသလိုနေအိမ်တွေရဲ့ငါးကြိုင်တို့မှာပဲလေအေးပိစက်ရှိတယ်လို့အစိုးရကစားတွေမှာဖော်ပြထားပါတယ်။ဥရောပတဝန်ယထာခီးစင်တွေရဲ့ဆိုင်ထားရပြီးလူလူအနေနဲ့အေးမြတဲ့ပတ်ဝန်းကျင်မျိုးရှာပြီးနေကြဖို့နှိုးဆော်ထားပါတယ်
။ရုရှားနိုင်ငံကအဓိကအတိုက်ခံခေါင်းဆောင်ကိုဖမ်းလိုက်ပြီးတခြားတိုက်ခန့်ခေါင်းဆောင်တွေရဲ့နေအိမ်တွေကိုရဲတပ်ဖွဲ့ကဝန်ရှာတာတွေလုပ်ခဲ့ပေမဲ့လည်းစနေနေ့ကြာရင်မော်စကိုမြို့တော်မှာလုပ်ဖို့စီစဉ်ထားတဲ့ဆန္ဒပြပွဲကိုဆက်လုပ်သွားဖို့တိုက်ခန့်ခေါင်းဆောင်တွေကအခိုင်အမာဆုံးဖြတ်ထားကြပါတယ်။ဒီသတင်းမှာကုံမာခွင့်ပြုချက်မရဘဲဆန္ဒပြပွဲတွေလုပ်ဖို့နှိုးဆော်ရဲဆိုပြီးတိုက်ခန့်ခေါင်းဆောင်အလက်ဆီနဗယ်နီကိုဗုဒ္ဓဟူးနေ့ကထောင်ဒဏ်ရ30ချမှတ်ခဲ့တာပါ။စက်တင်ဘာ10ရက်နေ့မှာကျင်းပမယ့်မော်စကိုမြို့တော်ကောင်စီရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြိုင်မဲ့အတိုက်ခံလိုလားသူကိုယ်စားလှယ်လောင်းအထွတ်မြတ်များကိုရွေးကောက်ပွဲဆိုင်ရာသတ်မှတ်ချက်တွေနဲ့မကိုက်ညီဘူးဆိုပြီးကိုယ်စားလှယ်လောင်းအဖြစ်ကပယ်ဖျက်ခဲ့တဲ့အပေါ်ခန့်ကွက်တဲ့အနေနဲ့စနေနေ့မှာဆန္ဒပြပွဲတွေလုပ်ဖို့နဗယ်နီကနှိုးဆော်ထားတာပါကိုယ်စားလှယ်လောင်းတွေရွေးကောက်ပွဲဝင်ခွင့်ရဖို့လိုအပ်တဲ့လက်မှတ်ရေးအတွက်9500တဲကတချို့ကိုသတ်မှတ်ချက်နဲ့မကိုက်ညီဘူးဆိုပြီးတော့တတိပုဂ္ဂလကိုယ်စားလှယ်30လောက်ကိုရွေးကောက်ပွဲတာဝန်ရှိသူတွေကကိုယ်စားလှယ်လောင်းအဖြစ်ကနေပယ်ဖျက်လိုက်တာပါဒီလိုပယ်ဖျက်တဲ့ပုံမှာခန့်ကွက်တဲ့အနေနဲ့ပြီးခဲ့တဲ့သတင်းဘက်ကလူထောင်ပေါင်းများစွာဆန္ဒပြခဲ့ကြပါသေးတယ်အဲ့ဒီဆန္ဒပြပွဲထက်ပိုကြီးတဲ့ဆန္ဒပြပွဲကြီးတစ်ခုကိုမနေ့ပြန်စနေနေ့မှလုပ်မယ်ဆိုပြီးအဲ့ဒီအချိန်မှာနဗောင်ကြီးကနှိုးဆော်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်ကဆန္ဒပြသူတွေစံမုံများစွာဟာဒီကနေ့ဟောင်ကောင်လေဆိပ်မှာထိုင်တဲ့ပေးမှောက်ကြပါတယ်အကြသေးခင်ကဟောင်ကောင်မြို့ထဲမှာလူတွေထိခိုက်ဒဏ်ရာရတဲ့အထိဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဟောင်ကောင်ကိုလာလေသူတွေတည်အောင်အတည်ပြုတဲ့အနေနဲ့ဆန္ဒပြကြတာပါ။ဒါအပြင်ဆန္ဒပြသူတွေပေါ်ရတက်ဖွဲ့ကအင်အား3နှစ်နီးနာတွေနဲ့ပတ်သက်ပြီးတော့လည်းဝေဖန်ကြပါတယ်။တရုတ်ပြည်မှာကြီးကနေလျှို့ဝှက်လွတ်လိုက်တယ်လို့ဆိုတဲ့ဒုစရိုက်ကိန်းသားတွေကဆန္ဒပြသူတွေကိုတနင်္လာနေ့မှာမြေရောက်ဘူးရာယူမှာရေပိုက်တွေဒုတ်တွေနဲ့လိုက်ရိုက်နေတာကိုလူမှုကွန်ရက်တွေမှာတင်ထားတဲ့ဗီဒီယိုတွေမှာတွေ့ရပါတယ်ခင်ဗျာ။
တောက်တာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကျော်သိန်းနဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ Website စာမျက်နှာဖြစ်တဲ့ bamish.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်စီရေးပြိပခါတွေတင်မာနေစေရခိုင်ပြည်နယ်ထဲမှာတော့ဒီကနေ့မှလည်းဘူးတီတောင်မြို့နယ်ကရဲကင်းစခန်းတစ်ခုကိုအေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ကတိုက်ခိုက်ခဲ့ရမှာတော့အသေးပြောက်ရှိခဲ့ပါတယ်ထိခိုက်သေးဆုံးသူတွေထဲမှာတော့အေအေတပ်ဖွဲ့ဝင်တွေနဲ့ရဲလုံခြုံရေးတပ်ဖွဲ့ဝင်တွေသာမကအရက်သားတွေလည်းပါဝင်တယ်လို့တပ်မတော်တာဝန်ရှိသူတွေကပြောပါတယ်ရခိုင်ပြည်နယ်တွင်တင်းမာနေမှုနောက်ဆုံးအခြေအနေတွေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်တောင်ပိုင်းညောင်ချောင်းရဲစခန်းကိုအေအေရခိုင်လက်နက်ကိုင်ဖွဲ့ကနေဒီမနက်မှာဝင်ရောက်တိုက်ခိုက်ခဲ့ရာကတနအီလောက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းတပ်မတော်ဘက်ကအသိပြုခဲ့ရတာပါပိုက်ပွဲတွင်ဒေသခံရွာသားတွေပါထိခိုက်မှုရှိခဲ့တယ်လို့လဲတပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်ရင်မူဘူမှုချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်
။ညောင်ကျောင်းဖြစ်ပြတော့၄နာရီနဲ့9နာရီကျော်တယ်မှာဖြစ်တယ်။အဲဒီညောင်ကျောင်းတွင်လည်းတောင်အီရီယား90လောက်ပါတယ်။အခန်းတော့ကြောင်တော့ရဲကတကယ်မရောက်တာရတယ်။အီရီယားတော့တောင်တလောင်းကျန်ခဲ့တယ်။လက်နဲ့ဒီထူရလာတယ်။သူတို့ဆော့သွားတဲ့နောက်မှာဒဏ်ရာရတဲ့လူတွေပါသွားတယ်လို့တော့သိရတယ်။သူတို့ဘက်ကဒဏ်ရာရတဲ့လူတွေပါနောက်တစ်ခါတော့ဒီလူရွာလေးတွေရှိတယ်။ပုံရင်းနဲ့အဲ့ဒီကပြတ်သွားတဲ့အတွက်ဒီလူတချို့လက်တန်းရရရှိသေးတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ရနေကြအောင်ပြဲရယ်တိုက်ရတော့ဒီလူငင်းကြီးဆက်အောင်ရနေရ။အ
ေးအေးရခိုင်လက်နက်ကင်ဖွဲ့အနေနဲ့ရဲစခန်းကိုပြင်မထားဆက်မှတိုက်ခိုက်လာတဲ့အပေါ်မှာဘုံမှုချုပ်စော်မင်းထွန်းကအခုလိုဆက်ပြောပါရယ်
။ဒီရတော့ကျွန်တော်တို့ကဒီဟာလျက်စမ်းနေတိုက်တာဌာနတော့အကြီးကြီးရှိပြီ။ဒီဟာကမှကတိလာတော့မင်းဘုံမှုချုပ်ကရေးပြီးရုပ်ရဲစကားဒီကနေ့မြောက်ဦးကရက်တိုင်ရင်ဌာနတို့ပြေးတင်ပြီးတော့ဒီတရားဥပဒေပုံမူရေးအဖွဲ့ကိုဘယ်လိုလောက်ဆောင်တာတော့ပြီးရဲ့ကျန်းတဲ့လုံရကိုပြည်ပြောသားကလောက်ဆောင်တာတော့မသိရတာ
။ဒီမနေ့တိုက်ခိုက်ခံရတဲ့ညောင်ချောင်းနေကြားဆောက်စကန်ဟာရက်တပ်ဖွဲ့တွေပါဝင်စစ်တပ်ရောနေထိုင်တဲ့စကန်ဖြစ်တယ်လို့ညောင်ချောင်းရွာသားတို့ကပြောပါတယ
်။ညောင်ချောင်းဘက်ကနေရောလေးနိုင်ရှင်းမလောက်ကတော့တော့ဒီလိုပြည်ပြည်ပေါက်အန်နေကြားရရလည်းနဲ့ကြီးရောလည်းနဲ့ငယ်ရောညောင်ချောင်းစကန်ကိုဝန်တိုက်တယ်လို့ညောင်ချောင်းကနေကြားဆောင်ရဲ့စစ်တပ်ကလည်းရှိတယ်။အတန်းကတော့နေချောင်းဆောင်စကန်နေတာကတက်ရောနေချောင်းဆောင်ရောက်ကုန်နေတယ်လို့ဒါကြောင့်အဝက်ဝက်လိုက်လို့လို့ဒီညောင်ချောင်းရခိုင်ရွာနဲ့ကြာတော့ရွာကညောင်ဘက်ကအခန်းလိုက်ကြာတော့တောင်ဘက်ကညောင်ချောင်းကလာရွာနဲ့နေတယ်
ညောင်ချောင်းရွာခန့်နေအတွင်နဲ့တိုက်ပွဲဖြစ်စဉ်တွင်ပြစ်ခတ်မှုကြောင့်အပြေမထွက်ရဲကြသလိုတချို့ကတော့နိစရာကျေးရွာတွေကိုထွက်ပြေးတိမ်းရှောင်သွားကြတယ်လို့သူကဆိုပါတယ်။ဒ ဒီကနေ့တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့အေးအေးပြောရေးဆိုခွင့်ရှိသူကိုဆက်တွယ်ခဲ့ပြီးမယ်လဲအဆက်တွယ်မရရှိခဲ့ပါဘူးဒီနှစ်တည်းမှာဗုဒ္ဓတောင်ပုံလုံးကျွန်းမြောက်ဦးမြို့နယ်မှာရှိတဲ့ရဲကင်းစခန်းတွေကိုအေးအေးဘက်ကနေ၄ကြိမ်ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ဒါကြောင့်မလို့ရခိုင်ပြည်နယ်မြောက်ပိုင်းကရဲကင်းစခန်းများပြားရုပ်သိမ်းထားရပြီးမြို့ရွာကြီးတွေမှာပြောင်းရွှေ့အင်အားစုထားရတဲ့အခြေအနေမှာရှိနေပါတယ်ဇူလိုင်လ24ရက်နေ့ကကြောက်တော်မြို့နယ်မဟာမုနိဘုရားနဲ့2ကီလိုမီတာကွာဝေးတဲ့နေရာမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေးအေးဘက်ကကြေညာချက်ထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလိုတိုက်ပွဲတွေကြောင့်စစ်ဘေးရှောင်တွေ9,000ထိတိုးပွားလာနေတယ်လို့အကူအညီပေးရေးဖွဲ့တွေကပြောပါတယ်။တပ်မတော်အနေနဲ့အေအေဖွဲ့ကိုရခိုင်ပြည်နယ်မှာအခြေစိုက်ခွင့်ပြုမှာမဟုတ်ကြောင်းပြောဆိုထားသလိုအေအေအနေနဲ့ရခိုင်ပြည်နယ်တွင်အခြေချနိုင်ရေးဟာအထူးကရည်မှန်းချက်ဖြစ်တယ်လို့ထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ
။ဒါကတော့ရခိုင်မှာရဲကင်းစခန်းတိုက်ခိုက်ခံရတဲ့အခြေအနေနိုင်ကိုအိမ်သတင်းပေးပို့ခဲ့တာပါရှင်ဆက်ပြီးတော့ရှမ်းမြောက်ဘက်မှာတပ်ရင်းနဲ့မိုင်းဆွဲတိုက်ခိုက်ခံရတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ထဲမှာတော့တပ်မတော်ရင်းနဲ့တစ်ခုကိုအမည်မသိလက်နက်ကိုင်အဖွဲ့ကမိုင်းဆွဲပြီးတိုက်ခိုက်ခဲ့တာကြောင့်3ယောက်ကြာဆုံးပြီးတော့12ယောက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တပ်မတော်ဘက်ကတော့ထိတွေ့တိုက်ပွဲဖြစ်ခဲ့ကြောင်းနဲ့ဒဏ်ရာရသူတွေရှိခဲ့ကြောင်းပြောဆိုပြီးတော့ဒီတိုက်ပွဲဟာပလောင်လက်နက်ကင်တပ်ဖွဲ့နဲ့ဖြစ်တယ်ဆိုပြီးပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဒီတက်ခိုက်မှုဟာဒီလ24ရက်နေ့နေ့လယ်ပိုင်းကမူဆယ်မြို့အရှိဘက်ချမ်းမှာဖြစ်ပွားခဲ့ပြီးမူဆယ်မြို့နယ်ဟာ KIA ကချင် TNLA တအန်းပလောင်နဲ့ MNDA ခေါ်ကိုကန့်စတဲ့လက်နက်ကင်တပ်ဖွဲ့တွေလှုပ်ရှားနေတဲ့နယ်မြေဖြစ်ပါတယ်ဒီတက်ခိုက်မှုနဲ့ပတ်သက်ပြီးမူဆယ်မြို့ကလူမှုရေးအသင်းခေါင်းဆောင်တဦးကအခုလိုပြောပါတယ
်တမန်မနေ့နေ့လယ်12နာရီကျော်ကျော်ပါဘောနော်မုံပေါ်နဲ့နန်တောင်းချားဘောနော်နန်တောင်းပက်ကိုရောက်ခါနီးမှာဖြစ်တဲ့ရင်နန်းဆွဲမိုက်ထိတယ်ဟုတ်3ယောက်တည်းဆုံးတယ်12ယောက်ကတော့အဲ့ခုခိုင်စီးရောနေလာရှုစီးရောပဲအားလုံးပို့လိုက်တယ်ပေါ့နော်လာရှုစီးစီးရောရောက်သွားပြီပေါ့နော်ဟုတ်ဘယ်သူလဲဆိုတော့မသိပေါ့နော်အဲ့ဘက်မှာတော့ဟိုအဖွဲ့ဆုံးတော့ရှိတယ်ဗ
ျတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ရင်နန်းကချိုက်ချင်ရတဲ့ကိုရောက်ပါပါဒီစီးပြတိုက်ပွဲဖြစ်ပွားမှုရှိတယ်လို့ဒီအခါကနည်းနည်းရသည့်ဆရာရှိပါတယ် PNL ဖြစ်ပါမယ်
ဒီလ23ရက်နေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဇွန်လ16ရက်နေ့ကနေဇူလိုင်လ21ရက်နေ့အတွင်းအရှေ့မြောက်တိုင်းစစ်ဌာနချုပ်နယ်မြေမှာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားထိတွေ့မှု32ကြိမ်ဖြစ်ပွားခဲ့ကြောင်းနဲ့ TNLA နဲ့ထိတွေ့မှုကအများဆုံးဖြစ်ပြီးအကြိမ်20ဖြစ်ပွားခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။မိုင်းခွဲတိုက်ခိုက်တာနဲ့ပတ်သက်လို့ TNLA တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတပ်အိုက်ကျော်ကိုမေးမြန်းရမှာတော့
အခုကဒီလိုဒီလိုင်းပေါ်မှာတွေ့ရတာဒါကကျွန်တော်စမတရင်တလာတယ်မရှိဘူးဒီဟာနေရာတိကျလဲကျွန်တော်ကမတရားတင်ဘူးဒီဟာတော့ကျွန်တော်ဟိုကကျွန်တော်လက်တရင်ပြန်လဲနေကြည့်နေတော့မရှိဘူ
းဒီ၄ငါးရဲ့အတွင်းမှာ TNLA နဲ့အစိုးရတပ်မတော်အကြတိုက်ပွဲဖြစ်ပွားတာမရှိဘူးလို့လည်းပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဒီလ22ရက်နေ့ကတန်လွင်မြစ်အနောက်ဘက်ခြမ်းကတပ်မဟာ911ကိုအစိုးရတပ်မတော်ကအင်အား50လောက်နဲ့ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့24ရက်နေ့ကတပ်မဟာ211နယ်မြေအတွင်းကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြောင်း MNDA ခေါ်ကူကန်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ဇွန်လ30ရက်နေ့အပြည့်ရက်တက်တန်းတိုးပြီးနောက်ပိုင်းမှာMNDA နယ်မြေအတွင်းကိုအစိုးရတပ်မတော်က9ကြိမ်နဲ့မနဲ့ဝင်ရောက်တိုက်ခိုက်ခဲ့ကြောင်းလည်းဖော်ပြထားပါတယ်တမရော်ကတော့ကချင်နဲ့ရှမ်းပြည်နယ်အတွင်းကစစ်တိုင်းဌာနချုပ်နယ်မြေ၅ခုမှာလေးလအပြစ်ခတ်ရစဲကြောင်းကို2018ခုနှစ်ဒီဇင်ဘာလမှာကြေညာခဲ့ပါတယ်။တမရက်ပြည့်တဲ့ဧပြီလ30ရက်နေ့မှာနောက်ထပ်2လနဲ့ဇွန်လ30ရက်နေ့မှာနောက်ထပ်2လထပ်မံတက်တန်းတိုးမြင့်ထားပါတယ်။ဒီလိုအပြစ်ရထားချိန်မှာရှမ်းနဲ့ကချင်ပြည်နယ်အတွင်းမှာအခြေစိုက်တဲ့ KIA ကချင် TNLA တအန်းပလောင် MNDA ကိုကန့် AA ရခိုင်စတဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့ပြေခတ်ရစဲရည်အတွက်တွဲဆုံဆွေးနွေးတာတွေရှိနေပါတယ
်။ဒါကတော့ရှမ်းမြောက်ဘက်မှာတက်မတော်ရင်နန်းတစ်ခုကိုမိုင်းဆွဲတိုက်ခိုက်ခဲ့ရတဲ့အခြေအနေကိုမိုးစော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မကွေးတိုင်းမြေနုကျွန်းအရေးရွာနှစ်ရွာထိပ်တိုက်တိုက်ခိုက်မှုဖြစ်ခဲ့တဲ့နောက်ဆက်တွဲအခြေအနေကိုတင်ပြပေးကြပါတယ်။မကွေးတိုင်းရေနံကျောင်းမြို့နယ်မှာတော့မြေနုကျွန်းပိုင်ဆိုင်မှုအတွက်ခိုက်ရန်ဖြစ်ပွားရာကနေလူအများပြားသေဆုံးခဲ့ရတဲ့ကိစ္စကိုစုံစမ်းစစ်ဆေးပြီးတော့ရေရှည်ပြည်လည်အောင်ဖြေရှင်းမဲ့အကြောင်းတိုင်းဝန်ကြီးချုပ်အပါအဝင်တာဝန်ရှိတဲ့သူတွေကကတိပြုပြောဆိုလိုက်ကြပါတယ်။ပ ြဿနာဖြစ်ပွားပြီးတော့၃ရက်အကြာဒီကနေ့မှပဲမကွေးတိုင်းဝန်ကြီးချုပ်ကိုရိုင်းဦးဆောင်ပြီးကျင်းပတဲ့အရေးပေါ်သတင်းစာရှင်းလင်းပွဲအတွင်းမှာဒေသခံအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ကြတာပါ။အပြည့်အစုံကိုတော့ဆက်သွင်းစုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်ကိုဇော်ထက်ကပြောပြပေးမှာဖြစ်ပါတယ်။
ရှင်နန်ကျောင်းမြို့နယ်ကရွာ၂ရွာကြားမြေပိုင်ဆိုင်မှုအငင်းပွားခိုက်ရန်ဖြစ်ပွားတာကနေလူ28ယောက်ထက်မနည်းသေဆုံးပြီး10ယောက်ကျော်ပျောက်ဆုံးနေတဲ့ဖြစ်ရပ်ကိုစုံလမ်းစစ်ဆေးမဲ့အကြောင်းတိုင်းဆိုရတောင်ရှိသူတွေကပြောဆိုလိုက်တာပါ။ပြဿနာဖြစ်ရတဲ့အကြောင်းရင်းကိုဖြေရှင်းဖို့မြေတိုင်းတာမှုတွေကိုလည်းအများဆုံးပြုလုပ်သွားမယ်လို့မကွေးတိုင်းဝန်ကြီးချုပ်ဦးဆောင်ကျင်းပရဲ့သတင်းစာရှင်းလင်းပွဲမှာပါဝင်ခဲ့သူတဦးဖြစ်တဲ့ရှင်နန်ကျောင်းမြို့နယ်အုပ်ချုပ်ရေးမှူးဦးမန်ကိုဟောက VOA ကိုပြောပါတယ်။
အခုအရင်ဖြစ်တဲ့နေရွာမှာတော့ရကင်းရစခန်းလေးသူတို့ယာယီချထားဖို့လောလောဆယ်ရကင်းရစခန်းမချသေးနိုင်ခင်လည်းလုံခြုံရေးချထားဖို့ဆောင်ရွက်ဖို့ရှိပါတယ်။တစ်ဖက်ကလည်းရေချတဲ့ချိန်မှာဒါကိုအမြန်ကန်ဆုံးအမှန်ကန်ဆုံးပြအောင်တစ်ဖက်နေနမိတ်အရင်ပွားတဲ့နေရာကိုတိုင်းတာနိုင်ဖို့ဒါတိုင်းအဆင့်နဲ့ဆောင်ရွက်ပေးနိုင်ဖို့လည်းအဲသူတို့ဆွေးနွေးပါတယ်ခင်ဗျာ။နောက်တစ်ခုကတော့ဒီအခုဖြစ်စဉ်နဲ့ပတ်သက်လို့အမှုမှန်ပေါ်ပေါက်ရေးပေါ့ဒါဝန်ကြီးတပါဦးစီးတဲ့စုံစမ်းစစ်ဆေးအဖွဲ့ကွက်မယ်လို့သိရပါတယ်ခင်ဗျာ။
မနှစ်ကလည်းသက်ဆိုင်ရာအာဏာပိုင်တွေကနေပြည်တိုင်းတော်ဘုလုတ်ခဲ့ပေမဲ့ရွာနှစ်ရွာလုံးကလက်မခံကြကြောင်းရေနံကျောင်းမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတင့်လွင်က VOA ကိုပြောပါတယ်
။ဒီကစားကို2018ခုနှစ်တုန်းကတခါပေါ့နော်ဒါကိုတိုင်းတာမယ်ဆိုပြီးလုတ်ကြတယ်။ဥစ္စာကောင်ကတစ်ခါဒါမတိုင်းတာရင်နဲ့ပေါ့နော်ဒါကသမန်ကံမှုလို့သူကစပြီးတော့မတိုင်းတာပါနဲ့လို့သူကကန့်ကွက်လိုက်ကြတာ။ကန့်ကွက်လိုက်ကြပြီးတော့သူတစ်နှစ်ကြည့်လာတဲ့ကဘာဆက်ပြီးတော့ကံသာကျောင်းအလဲကဘာပြီးတော့ဆက်ဆောက်ကြရင်လည်းဒါရီကတက်တာကြီးလာတာပဲ
။အငင်းပွားရည်မြေရာဟာ2003ကတည်းကဖရဲကျွန်းပိုင်မြေနေရာဖြစ်နေကြောင်းဆောက်ဖို့ပြီးတော့တောင်ရစိုက်ပျိုးဖို့အတွက်မြို့နယ်အုပ်ချုပ်မှုအဖွဲ့ကချထားပေးရလို့ဖရဲကျွန်းဒေသခံတွေကပြောပါတယ်။2018ကိုလာပိုင်းမှာကန္တာယာကြီးရွာဘက်ကအဲ့ဒီမြေပေါ်မှာအင်တလုံးစားဆောက်ပါတယ်။ဒါကိုသက်ဆိုင်ရာကိုပြောခဲ့ပြီးမယ်တဖြည်းဖြည်းအင်ဂျီများလာတဲ့အထိမဖြည့်ရှင်းပေးရတဲ့အတွက်အခုလိုပြဿနာတွေဖြစ်ရတာလို့ဖရဲကျွန်းဒေသခံကိုထွန်းသွင်းဝင်ကပြောပါတယ်
။ဒီကြားထဲမှာလည်းအချင်းချင်းမြို့နယ်ကိုကျွန်တော်တို့ခေါ်ယူနှိမ့်နှိုင်းပြေဆုံးတယ်။ဥပဒေကြောင့်အရာကျွန်တော်တို့တင်ပြခဲ့တာဟာတစ်နှစ်နီးပါးရှိပြီပေါ့။ပြောချင်တာဒီလိုပြဿနာတွေဖြစ်လာခဲ့တာကမြို့နယ်အဆင့်ခရိုင်အဆင့်တာဝန်ရှိပုဂ္ဂိုလ်တွေကနေပြီးတော့တိကျပြတ်သားတဲ့ဆုံးဖြတ်ချက်မချခဲ့လို့ဒီလိုအဖြစ်ဆုံးမျိုး36ယောက်တည်ရတဲ့အဖြစ်ဆုံးမျိုးဖြစ်သွားတာပေါ့ဗျာ
။သူတို့စိုက်ပျိုးမြေကနေဖယ်ပေးဖို့ဖရဲကျွန်းဒေသခံရောက်80ကျော်လောက်ကကန္တာယာကြီးရွာဘက်ကိုဇူလိုင်23ရက်မှာတွားပြောခဲ့ပြီးအပြန်မှလက်နက်ကင်ထားရဲ့ကန္တာယာရွာသားအယောက်100ကျော်ရဲ့တိုက်ခိုက်တာခံရတာလို့ဒီအတီကယုံကနေရေကူးပြီးလွတ်မြောက်ခဲ့တဲ့ဖရဲကျွန်းဒေသခံဦးတန်ဦးကအခုလိုပြောပါတယ်။
ကျွန်တော်တို့ရွာသားတယောက်ကျန်းနေတဲ့အချိန်မှာအဲ့မှာလူ3ယောက်ကျွန်တော်တို့အဲ့ကလေးကို1ခုတ်တတ်ပြကြပါတယ်ကျွန်တော်တို့မျက်စိအောင်ပါတယ်သူတို့ကအစိုးရလူကိုတန်းဟုကိုယ်တိုင်ထုတ်စစ်ချင်းလာပြီးတော့သုံးဖက်ပန်းပြီးတော့တိုက်တဲ့အခါမှာကျွန်တော်တို့ကနောက်ဆုတ်စရာကရေပဲပြန်လာတော့ချက်နဲ့မျိုးစုံနဲ့ကျွန်တော်တို့ပြစ်တဲ့အချိန်မှာမျိုးကြီးကြီးကကြောက်ပြီးတော့မော်တော်ကိုစုပြီးပြေးကြလာအဲ့မော်တော်နားကလူတွေကိုလက်ပေါ်တဲ့လူလက်ခုပ်အခေါင်းပေါ်တဲ့လူခေါင်းရိုက်ရဲမော်တော်ကဗီဒီယိုလားရိုက်ပြီးတော့ကြည့်လာတယ်နောက်တော့ကျွန်တော်ရေလက်ခေါင်းကနေပြီးတော့တနက်ကလေးတစ်ချက်ဖောက်ပြီးတော့တားလိုက်ပါဒီလူတွေဟန့်လိုက်ပါအဲ့လိုတားလိုက်ရင်ကျွန်တော်တို့ဒီလူအသေးအပြောက်အခုလောက်မှများနိုင်ပါဘူးဆယ်မယ်ဆိုရင်လည်းအချိန်မီဒီလူတွေဟာမပေးနိုင်ပါဘူး
2013လွန်ခဲ့15နှစ်တုန်းကလည်းဒီရွာနှစ်ရွာကြားမှာအလားတူပြဿနာဖြစ်ခဲ့ပြီးအခုတစ်ခေါက်မှာတော့တိတ်ဆုံးတန်ရာရတဲ့အခြေအနေထိဖြစ်လာခဲ့ရပါ
တော်ရရှိများရှင်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကနှစ်ပတ်လည်အစည်းအခမ်းစာလွှတ်တော်ကိုတင်ပြရမှာတိုးတက်မှုတချို့ရှိရလို့လက်ခံအတိအမှတ်ပြုခဲ့ကြတယ်လို့အားနည်းချက်တွေရှိနေတာကိုလည်းထောက်ပြကြပါရစေ။အာဏာပိုင်တွေထိန်းသိမ်းထားစဉ်တိုက်စုံမှုတွေကအစအရွယ်မရောက်သေးသူတွေလိမ်ပိုင်းဆိုင်ရာအနိုင်ကျင့်မှုတွေအစုံလူ့ခွင့်ရေးပြဿနာပေါင်းစုံကိုကော်မရှင်အနေနဲ့တိထက်ပို့ပြီးထိထိရောက်ရောက်ဖြေရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေအနေနဲ့လူ့ခွင့်ရေးကော်မရှင်အပေါ်ဘာတွေမျှော်လင့်ထားပြီးဘာတွေဆောင်ရွက်နိုင်ခဲ့ပြီလို့ယူဆကြပါသလဲဆိုတာတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေ
။မနေ့ပြန်စနေညတိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့တောက်ကြညာချက်မြန်မာဘာသာထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။ရုရှားနိုင်ငံကအဓိကအတိုက်ခံခေါင်းဆောင် Alexey Navalny ကိုရက်ပေါင်း30အကျဉ်းချလိုက်ပြီးတဲ့နောက်မှာတော့တခြားအတိုက်ခံနိုင်ငံရေးသမား10ဦးကိုကြာသာပတေးနေ့မှာအာဏာပိုင်တွေကခေါ်ယူမေးမြန်းခဲ့ပါတယ်။အမတ်နေရာ45နေရာရှိတဲ့မော်စကိုမြို့တော်ကောင်စီရွေးကောက်ပွဲမှာတော့လက်ရှိအာဏာရပါတီကိုစိန်ခေါ်ပြီးတော့စက်တင်ဘာလ10ရက်နေ့မှာဝင်ရောက်ရှင်ပြိုင်ကြမယ်အတိုက်ခံကိုယ်စားလှယ်တချို့ကိုရှင်ပြိုင်ခွင့်မပေးတဲ့အပေါ်မှာတော့အတိုက်ခံတွေဘက်ကကန့်ကွက်ဆန္ဒပြနေကြတာပါမော်စကိုရွေးကောက်ပွဲဟာတနိုင်ငံလုံးရဲ့နိုင်ငံရေးအပေါ်မှာအကျိုးသက်ရောက်မှုတွေရှိနိုင်တာကြောင့်ဒီရွေးကောက်ပွဲကိုအစိုးရကတင်းတင်းကြပ်ကြပ်ချုပ်ကိုင်နေတာလည်းဖြစ်ပါတယ်အဒီအကြောင်းအပြည့်ဆုံးကိုတော့ VOA သတင်းတောက်ဇလတီစာဟုတ်သတင်းပေးပို့ထားတာကိုဇော်ဝင်းလိုက်ပြောပြပေးပါရှင
်တတိပုဂ္ဂလကိုဇလေလောင်း30လောက်ကိုဝင်အရွေးခံခွင့်မပြုတဲ့အတွက်အတိုက်ခံတွေကဇူလိုင်လ20ရက်နေ့မှာဆန္ဒပြခဲ့ကြပြီးလာမယ့်စနေနေ့ဇူလိုင်28ရက်နေ့မှာလည်းနောက်တစ်ခေါက်ချီတက်ဆန္ဒပြကြဖို့စီစဉ်ထားတာပါအပေခံရတဲ့ကိုဇလေလောင်းတွေဟာမဲဆန္ဒရှင်တွေထံကစစ်မှန်တဲ့လက်မှတ်တွေကိုတင်ပြနိုင်ငယ်ချင်းမရှိဘူးလို့ရုပ်ကော့ဘွဲဆိုင်ရာအရာရှိတွေကပြောပါတယ်ဒါပေမဲ့ဝင်အရွေးခံကြမဲ့ကိုဇလေလောင်းတွေထဲမှာအစိုးရကိုစန့်ကျင်သူမပါတဲ့လောက်ပါပဲဒါနဲ့ပတ်သက်လို့ရုရှားကျောင်းသားတဦးပြောတာကတော့
ဝင်ရောင်းနေပြီစပရီတီယလမ်ဗလတ်စတီမက်တာဂျစ်စ်နမီဒူပစကိုက်နီဇာဗီစမတ်ကန်ဒီဒတ
်ဦးရမဲဖြစ်နေတဲ့ကိစ္စတွေကိုကျွန်တော်တို့မချိနဲ့တာပါဆိုရကတတိပုဂ္ဂလကိုယ်စားလှယ်လောင်းတွေကိုဝင်ပြိုင်ဖို့ပိတ်ပင်ထားတာပါကိုယ်စားလှယ်30စလုံးရဲ့လက်မှတ်တွေမှာတခုခုမားနေရဲဆိုတာကမဖြစ်နိုင်ပါဘူ
းစနေနေ့မှာကျင်းပမဲ့ဆန္ဒပြပွဲကိုဟန်တာဖို့စ조사တဲ့အနေနဲ့အဓိကအတိုက်ခံခေါင်းဆောင်အလက်ဆီနာဗယ်နီကိုအာဏာပိုင်တွေကဗိုလ်ထုနဲ့မှာဖမ်းဆီးခဲ့ပါတယ်သူကိုဖမ်းပြီးတဲ့နောက်မှာအတိုက်ခံတွေရဲ့နေအိမ်တွေကိုဝင်ရောက်စီးနင်းခဲ့ပါတယ်။ဒီဝင်ရောက်စီးနင်းမှုဟာမကြတဲ့ခင်ကရွေးကောက်ပွဲကော်မရှင်ရုံးရှိမှာဆန္ဒပြခဲ့တဲ့ကိစ္စနဲ့ရွေးကောက်ပွဲကော်မရှင်အရာရှိတွေကိုချင်းချောက်ပြောဆိုခဲ့တဲ့ကိစ္စတွေနဲ့ဆက်ဆက်နေပါတယ်။ဒါနဲ့ပတ်သက်လို့ကိုယ်စားလှယ်လောင်း10ဦးကိုအာဏာပိုင်တွေကကြာတာပတိနေ့မှာခေါ်ယူစစ်ဆေးခဲ့ပါတယ်။ခေါ်ယူစစ်ဆေးခံရတဲ့ကိုယ်စားလှယ်လောင်းတူဖြစ်သူအီလီယာယာရှင်းကအခုလိုပြောပါတယ်
Исторический вопрос, но как можно относиться к откровенным наглым политическим преследованиям? Это
попытка. Кино лучше чёт он лоу не ба. Да, тру тама дута ян кан. Кино ру е юче байнгу сан я хүн ю хан та ла ба. Кино ру ва тий кан ма мо ба.
Юкок пэ комишн окта Эла Памфилова га ро лама ри бо твэ сана пя да чаг пян лэ тоа ма мо хуу лу пё ба де.
Зарегистрировать всех. Понятно, что это по закону по нынешнему закону может
нравиться. ТСУ при ячин တရားမျှတမှုမရှိဘူးလို့ထင်စရာရှိပေမဲ့အားလုံးကိုဝင်အရွေးခံခွင့်ပေးလို့မဖြစ်နိုင်ပါဘူး
။ပေချခံရတဲ့ကိုယ်စားလှယ်လောင်းတူဖြစ်သူရှစ်နေလူဘော့ဆိုဘောကတော့အတိုက်ခံနေအတွက်ဆန္ဒပြတဲ့နီလန်တစ်ခုပဲရှိတယ်လို့ပြောပါတယ
်။ Some of less than me оставил не других других способов. Мы готовы были бороться программами.
ကျွန်တော်ရဲ့နိုင်ငံရေးအစီအစဉ်တွေရွေးကောက်ပွဲဆိုင်ရာအတွေ့အခေါ်အတွက်တိုက်ပွဲဝင်မှုအစဉ်အသင်းမှာဘာဖြစ်လို့လဲဆိုတော့ဒါကတရားဥပဒေနီးလန့်ကြတဲ့လုပ်ရဖြစ်လို့ပါဒါပေမဲ့ကျမတို့ကိုရှင်ပြိုင်ခွင့်မပေးခဲ့ပါဘူးဒီလုပ်ရကဆိုးလို့နာကြောင့်မော်စကိုမြို့ကန်တွေဟာလမ်းမတွေပေါ်ထွက်ဆန္ဒပြယုံမှတပါတခြားမရှိတော့ပါဘူ
းလူအခွင့်အရေးအဖွဲ့အစည်းတွေကတော့ကိုယ်စားလှယ်လောင်းတွေကိုထောက်ခံအားပေးတဲ့လက်မှတ်တွေကိုစစ်ဆေးတဲ့နည်းစနစ်ဟာပွင့်လင်းမြင်သာမှုမရှိဘူးလို့ဝေဖန်လိုက်ပြီးအစိုးရအနေနဲ့ပယ်ထားတဲ့ကိုယ်စားလှယ်လောင်းတွေကိုဝင်အရွေးခံခွင့်ပြုမလားဒါမှမဟုတ်လူတို့ရဲ့စန့်ကျင်ကန့်ကွက်မှုကိုရင်ဆိုင်မလားလို့မေကွန်ထုတ်ပြောဆိုနေကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တောက်ကြညာအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ VOE မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေအစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ VOE မြန်မာပိုင်းကိုဆက်သွယ်နိုင်ကြပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့12392382555လေးဖြစ်ပြီး email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်တောက်ကြညာချမ်းအတွက်အစီအစဉ်တွေကိုတော့ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာ၊သုတဆုံလေး American တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဇူလိုင်လ26ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 1196 9လိုင်းဒိုမီတာ32 kHz 9303 9လိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရမှာပါအမျိုးသမီးကဏ္ဍသုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာခန္ဓာမှာနားဆင်ရမှာကတော့
အာကာသယဉ်မှုဖြစ်ခြင်းနဲ့လူရွေးချယ်တဲ့အခါကြလို့ရှိရင်အခြေခံလူအချက်တွေကတော့သိပ္ပံဆိုင်ရာပွဲရရမယ်ဟိုအင်ဂျင်နီယာ
သိပ္ပံနဲ့ဤပညာခန္ဓာမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးအပတ်စဉ်ခန္ဓာတွေတဲ့ကအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်မြမနွယ်ဘွားအမေရိကန်အမျိုးသမီးကြီးတူဦးဖြစ်တဲ့ဒုတိယဗိုလ်မှူးကြီးပါမောက်ခဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနရဲ့လက်အောက်မှာရှိတဲ့ဟာဝိုင်အခြေစိုက် Asia Pacific Center for Security Study APCSS လုံခြုံရေးဘာသာရပ်ဆိုင်ရာအာရှ Pacific ဌာနမှာ28နှစ်တာဝန်ထမ်းဆောင်ပြီးတော့စစ်တပ်ကနေအနားယူသွားပြီးဖြစ်ပါတယ်နိုင်ငံတကာမှာအကြမ်းဖက်မှုတိုက်ဖျက်ရေးဗျူဟာချမှတ်တဲ့အခါမှာတော့အမေရိကန်စစ်တပ်မှာအမျိုးသမီးတဦးအနေနဲ့သူမပါဝင်ခဲ့တဲ့အမှတ်ရစရာသူ့ရဲ့အထင်ကရလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့ဒုတိယဗိုလ်မှူးကြီးဟောင်းမီမီဝင်းဘတ်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လလတန်တင်ပြထားတာနားဆင်ပါရှင် You can bend but never break me cause it only serves to make me more determined to achieve my goal
ဘာသာရရတွေ့ကြတာဒီမှာ captain နေနဲ့ကျမတို့မှာ southern thailand ထိုင်တောင်ပိုင်းပေါ့နော်အဲ့ဒီမှာသွားပြီးတော့ကျမအဲ့ဒီအချိန်မှာဗာလဲ navy seals တဲ့တဲ့ကိုကျမအုပ်ချုပ်ပြီးတော့သွားရတယ်ကျမရဲ့ specialty အဲ့ဒီအချိန်မှာကျတော့ကျမပြောင်းသွားတယ် ammunition ကနေပြီးတော့ကျမ special operation နဲ့ရောက်သွားတယ် special operation civil affairs ဆိုတာရောက်သွားတယ်အဲ့ဒီကျမကျွန်တော် navy seal team ကိုကျမတခါတယ်အုပ်ချုပ်ပြီးတော့အဲ့ဒီ southern thailand မှာကျမတို့ counter insurgency နဲ့ပတ်သက်ပြီးတော့ဥစားသွားလို့တာအဲ့ဒီချိန်မှာကျမအငယ်ဆုံးကျမအမျိုးသမီးတယောက်တည်းပေါ့နော်အဲ့ဒီ navy seal team ကအဲ့ဒီချိန်ကဆယ်ယောက်အဲ့သူကကျမအမျိုးမျိုးစမ်းမြန်အောင်ဟု
တ်ကဲ့
ကျမသူတို့ရဲ့ယုံကြည်မှုနဲ့လေးစားမှုကိုရဖို့အတွက်ကကျမအရန်ပြသူတို့က seal ဆိုသူတို့ရဲ့မှာတသက် capability တခုရှိတယ်ကျမရဲ့ capability ကျမဒေသခံတွေလက်ခံအောင်ဘယ်လိုကင်တွေရလဲနော်သူတို့နဲ့အတူတူသွားပြီးတော့ဒေသခံတွေကိုအသေးချာကင်တွေပဲဥစားကျမအဲ့ဒီဥစားအစွန်းပြရတယ်အဲ့ဒီကြတော့မှကျမပြောတဲ့ဥစားနည်းနည်းနားထောင်လာတယ်သူတို့ကျမတို့သွားတဲ့အခါမှာတခါလေကြလို့ရှိရင်ကျမတို့က local တွေရှိတယ်လေဒေသခံတွေအများကြီးရှိနေတယ်ဒီရွာလေးတွေပါကျမတို့ဝင်တဲ့အခါမှာဆိုအဲ့ဒီကျမသူတို့နဲ့အဆင်ပြေအောင်လို့အလဲရနေပြီးတော့ဒီလိုလိုက်လုပ်ပြီးတဲ့အခါကျတော့ကျမတို့ operation တဲ့အရန်လွယ်သွားတယ်ဆိုအဲ့ဒီဥစ္စာမှာကျမရဲ့ capability တို့နားလေပါတယ်။တွိုင်းရမှုပေါ့နော်။ဆိုအဲ့ဒီအချိန်မှာအဲ့ဒါတမျို
းဒီ Navy Seal ဆိုတော့တတိရှိရှိနဲ့လောက်ကင်နိုင်ကြတယ်ရေတက်ကအထုတက်ဖွဲ့ဝင်နေပေါ့နော်။စစဝါလိုမျိုးဒီသကန်နေနေရှားမှာပေါ့နော်။ညှိနှိုင်းပေးရတယ်ဆိုတော့ဘလိုမျိုးလဲဥပမာလေးတစ်ချက်လောက်ပေးလို့ရမှာမသိဘ
ူး။ဥပမာလေးပေးရမယ်ဆိုလို့ရှိရင်ကျမတို့မဝင်ရင်ကျမကတကြီးရေနဲ့ထိုင်နေတွေ့တယ်သူကျမတို့ဒီမှာဒီနေရာကိုဖြတ်တမ်းမဲ့အကြောင်းပြောတယ်နောက်ပြီးတော့အမျိုးသမီးအဖွဲ့တွေနဲ့ကျမထိုင်လို့ရတယ်သူတို့တွေအမျိုးသားတွေကိုအမျိုးသားတွေအမျိုးသမီးနေရာတိတ်ထိုင်လို့မရဘူးကျမအမျိုးသမီးတွေရဲ့နေရာသွားပြီးတော့နည်းပါးသူတို့ကိုပြောပြတာပေါ့နော်အများသောအားဖြင့်သူကအမျိုးသမီးတွေကဒီရေကန်နေနာမှာရေလာတဲ့အခါမှာအဲ့လိုမျိုးတွေသူတို့စုကြတယ်လေ
အဲ့
စုတိုင်းမှာကျမစိုးစိုးစီးစီးလေးသွားပြီးတော့သူတို့နားလည်အောင်ကျမတို့ဒီဥစ္စာဒီနားမှာလာမယ်ဒီနားမှာဒီဥစ္စာတွေလုပ်မယ်ဆိုသူတို့နည်းနည်းပါပါလေးသိအောင်ပြောထားတဲ့အခါကျမတို့လာလိုက်တဲ့အခါကျတော့သူတို့တို့ကအရန်မစိမ့်နေတော့နောက်ပြီးတော့ကျမတို့ဘာလုပ်လဲဆိုတော့ဒီအစိုးရလက်ခံလိုက်တယ
်
ဆိုအဲ့ဒါမျိုးတွေပေါ့နော်တစ်ခါလေကျလည်းကျမတို့ကဒီဥစ္စာ local ကနေပြီးတော့ supply တွေပါလေးလုပ်တယ
်
အာတစ်ခါလေကျလို့ရှိရင်လေတွေပါလေးလိုတာပေါ့နော်ကျမတို့အော်နည်းရေချောင်းနေဖြတ်တော့မယ်ဆိုလို့ရှိရင်နည်းနည်းငှားဖို့ပါလို့ကျမကသွားပြီးတော့ negotiate လုပ်ပေးရတာပေါ့ဒါမျိုးတွေပေါ့ဗျာ
အဲ့ဒါထိုင်းနိုင်ငံတောင်ပိုင်းပေါ့
ဟုတ်ကဲ့ထိုင်းနိုင်ငံတောင်ပိုင်းမှာကျမတို့လုပ်တာဟုတ်ကဲ့
အဲ့တော့နောက်မေးမရတဲ့အချက်တစ်ချက်က
မေးမရတဲ့အချက်ချက်ကကျမ major အနေနဲ့
ကျ
မဟိုနေ 9/11 ပြီးလဲပြီးတော့ကျွန်မတို့သူတို့ Pacific Command Headquarters ကိုပို့လိုက်တယ
်
ပို့လိုက်တယ်ဘာလို့လဲဆိုအဲ့ဒီမှာကျတော့ကျွန်မ Southern Philippines Philippine ရဲ့တောင်ဘက်မှာဖြစ်နေတဲ့ဟိုနေ Abu Sayyaf တို့နဲ့ Terrorism ဖြစ်နေတဲ့ဥစ္စာအတွက်ကိုကျွန်မ Strategy အဖွဲ့မှာပါဝင်ပြီးတော့လုပ်ရတာ
ပြူဟာကြတဲ့ဖွဲ့ပေါ့နော်
ဟုတ်ကဲ့ terrorism အတွက် terrorism ကိုဘယ်လိုတိုက်မလဲဘယ်လိုမျိုးပြောင်းလုပ်မလဲဆိုတဲ့ဥစ္စာ plan ကိုကျမတို့က strategy ဆွဲရအောင်အဲ့ဒါကျမ strategy အဖွဲ့ထဲမှာပါသွားတယ်အဲ့ဒီမှာကျမရောက်တဲ့အခါကျတော့ကျမလူ30လောက်ရှိပါတယ်ကျမကအဲ့ဒီအချိန်မှာအမျိုးသမီးတယောက်တည်းလူ30တည်းမှာဆိုတော့ကျမတို့ဒီမှာဥစ္စာ strategy ဆွဲတဲ့အခါကျကျမနားအလုံးနားထောင်လိုက်တဲ့အခါမှာကျမတွေ့သွားတာသူတို့ရဲ့strategy ya le military action me shi de ta cha usa ma paw jama pyo de di usa economics ne sign ne cboye ne sign ne cboye strategy de khu le swae ya me di counter terrorism strategy out te ma le so lo tu lo ri ya jama o chi pi lo yi ja de ba so tu ya pyo terrorism nga de cboye ne ba ma ma sign mu u de okay tu lo a yan jama o yi ja de no ပြီးလည်းပြကျွန်မရီစာ ర్చ్ လုပ်ပြီးတော့တခါတည်းကျွန်မစာရေးရောဆောင်းပါးတွေရေးတာ terrorism ကဒီစီးပွားရေးနဲ့လက်ဆိုင်ကြောင်းပေါ့နော်အဲ့ဒီဥစ္စာတွေအားလုံးကျွန်မရီစာ ర్చ్ လုပ်ပြီးတော့ဆောင်းပါးတွေ military journals တွေထဲမှာရေးပြတာဘာလို့ဆိုသူတို့နည်းနည်းပါးပါးနားလာ awareness ဖြစ်အောင်လို့ဆိုတော့ကျွန်မရေးတဲ့ဆောင်းပါးတစ်ခုကို under secretary of defense ကသွားတွေ့တယ
်
သွားတွေ့ပြီးတော့သူကကျွန်မကိုခေါ်တယ် Pacific Command မှာခေါ်တယ်ခေါ်ပြီးတော့ပြောတယ်အားတဲ့မြင်ရတာတကယ်ကောင်းနေတယ်ဟုတ်တယ်လေအဲ့ဒီဥစ္စာမှန်တယ်လေတို့ဒီဥစ္စာ counter insurgency ဟိုနည်းလေမန်ယောအခုပြန်ရေးနေတယ်အဲ့ရေးနေတဲ့နေရာမှာနင်ပြောလိုက်တဲ့ဥစ္စာတို့ထည့်လိုက်မယ်လို့ပြောတယ်ဆိုတော့ကျမနောက်ပြီးလဲပြီးတော့ကျမအဲ့ဒီဥစ္စာအများတိုင်းကျမဒီတိုင်းဒီ planning session ဒီမှာကျမအများတိုင်းဒီဟိုစီးပွားရေးနဲ့ပတ်သက်တဲ့ strategy ဆိုပေါ့အများတိုင်းကျမပြောနေတဲ့အခါကျတော့ကျမတို့ရဲ့ဗာလဲ economic advisor ကကျမကိုတခါသူရောက်တဲ့အခါမှာတွေ့ပါတယ်သူကPacific Command Commander Emerald Blair ပြောတယ်ကျွန်တော်ဒီအမျိုးသမီးကိုကျွန်တော်ရဲ့ deputy နဲ့ကျွန်တော်ရဲ့ section မှာထားခြင်းတယ်တဲ့သူသိတယ်တဲ့ဆိုအဲ့ဒါနဲ့ပဲကျွန်မ deputy economic advisor ဆိုတဲ့ position ရပါတာဘာလို့ဆိုတော့ economic advisor ကျွန်မဒီဥစ္စာဆွေးနွေးတဲ့ဥစ္စာတိုက်တွန်းတဲ့ဥစ္စာသူကတွေ့ွားတဲ့အခါကျတော့အဲ့လိုဖြစ်သွားတာဆိုကျွန်မမှာနှစ်ခုဖြစ်သွားတာပေါ့နော် deputy economic advisor ဖြစ်သွားတယ်နောက်ပြီးတော့ကျွန်မရဲ့ concept တွေပေါ့ idea တွေပေါ့နော်အဲ့ဒီဥစ္စာတွေကကျွန်မတို့ရဲ့ဒီနေ့ရှိနေတဲ့counter insurgency manual ထဲမှာပါပါတယ်ဆိုတော့အဲ့ဒါနောက်ဆုံးအမှတ်မှတ်ရရအတွေ့အကြုံပါပဲ
အဲ့တော့ကျွန်မသိချင်တာပေါ့နော်ဒီအချမ်းဖက်တိုက်ခိုက်မှုမှာစိုးစိုးကတခြားစစ်ဘူတွေလို့လက်နဲ့ကင်ပြီးတော့တိုက်ရုံနဲ့မပြီးဘူးစီးပွားရေးအရာလည်းလုပ်မယ်ဆိုတော့စီးပွားရေးအရာဒီအချမ်းဖက်မှုကိုတိုက်တဲ့ခါမှာဘယ်လိုလုပ်ဒီအတွေ့ခေါ်ရလာပါ
တိုက်တယ်လို့ပြောလို့မရဘူးကျမတို့ဘာတွေ့လဲဆိုတော့တချို့တရားလေ terrorist group တွေဝင်သွားတာဘာကြောင့်လဲဆိုတော့သူတို့မှအလုပ်မရှိလို့အဲ့ဒီ terrorist group လာတဲ့ဟဲ့ငင်းတို့ငါတို့နဲ့လိုက်လာလို့ရှင်ပတ်စံပေးမယ်အလုပ်ပေးမယ်ဆိုအဲ့ဒါနဲ့ပါသွားတာဆိုတော့အားလုံးတော့မဟုတ်ပါဘူးဒါပေမဲ့ကျမတို့ဗာလေ interview လုပ်တဲ့အခါမှာအနည်းဆုံးတစ်ဝက်တဝက်တဲ့တောင်မှပူပါတယ်အဲ့လိုမျိုးနဲ့ပါပါသွားတဲ့လူတွေရှိတယ်ဒီ terrorist group မှာလေဆိုအဲကြောင့်မလို့ကျမတို့ပြောရတဲ့အဲ့နေရာတွေစီးပွားရေးတိုးတက်အောင်လုပ်ပေးရမယ်ဆိုကျမတို့ military ကို night ကတော့စီးပွားရေးတိုးတက်အောင်လုပ်လို့ capability မရှိဘူးဒါပေမဲ့အဲ့ဒီအချိန်မှာကျမတို့က partner လုပ်လိုက်ရတယ် USAID US Agency for International Development net ပူပေါင်းပြီးတော့ဒီဥစ္စာ interagency ဖြစ်သွားတာပေါ့ interagency civil military relation နဲ့အဲ့ဒီဥစ္စာကိုပြန်ဆွဲရတာဆိုအဲ့ဒီဥစ္စာလုပ်ဖို့အတွက်ကျမက USAID ကိုသွားပြောတယ် USAID ကလည်းအဲ့တုန်းကဆိုလို့ရှိရင် US Pacific Command မှာဝင်နေပါလေ USAID liaison officer ဆိုတာမရှိဘူးအဲ့ဒါကိုကျမက Washington သွားကျမတို့ဘက်ကလည်းကျမကလည်းတင်ပြရတယ်ဒီဥစ္စာလိုအပ်တဲ့အကြောင်းပြီးလဲပြီးတော့ USAID ကိုလည်းသွား Washington office မှာသွားပြီးတော့ဒီကျမတို့ကဒီ play ရတော့မယ်ပေါ့နော်ဒီ war and terrorism strategy ကဒီ USAID က economic development နဲ့ပတ်သက်တဲ့ဥစ္စာကိုကျမတို့အတူတူလက်တွဲပြီးတော့လုပ်ရမယ်ဆိုပြီးတော့ကျမအဲ့ဒါသူတို့လည်းတင်ပြရတယ်ဆိုနောက်လက်ကြ USAID ကသူတို့ရဲ့ liaison officer ကျမတို့ခေါ်တာ development advisor ပေါ့နော်အဲ Pacific Command မှာ၃ယောက်လာထားပြီးတယ်ဒီဥစ္စာအတွက်ကိုအဲ့ကြတော့မှကျမတို့ရဲ့သူတို့ရဲ့ plan နဲ့ကျမတို့ plan နဲ့ synchronize လုပ်ပြီးတော့ဒီဥစ္စာကို full strategy ဖြစ်သွားတာပေါ့ကျမအနေနဲ့တော့
ဆိုစွာအမကမိမိဘဘပြောရပြီးအတွေးခေါ်ပေါ့နော်ဒီအကျံဖဲမှုတိုက်ဖြည့်ရေးရက်နှစ်ပဲမတုံမင်းနဲ့ဒီစီးပွားရေးဆိုတော့လူမှုရေးရောလူမှုရေးမှာတော့ပညာရေးကျန်းမာရေးစာဝင်ရေးအဲ့ဒါတွေအစသဖြင့်ပေါ့နော်
အဲ့ဒါတွေမြင့်တင်ပေးမှလည်းအတွေးခေါ်တွေမြင့်လာပြီးတော့အကျန်းဖက်မှုလုပ်ချင်တဲ့စိတ်တွေအားလည်းပြောက်ကုန်ကြပါတော့ရှေ့ဘဝပေါ့နော်ညှော်လင့်ချက်တွေရှိတာမှာပေါ့ဒီလိုမျိုးအနေအထားကအခုလက်ရှိပေါ့နော်မြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဂျာဒုက္ခသည်တွေရောအခုစစ်ပြေးရှောင်ရခိုင်ဒုက္ခသည်တွေရောရင်ဆိုင်နေရတဲ့အခြေအနေမှာရောအဲ့ဒီလိုဟာမျိုးပြူဟာကိုတုံးလို့မရဘူးလားရှင
်ရမှာပါအသေးချာတုံးတက်လိုက်လို့ရှိရင်လေကျမတို့ဒီ economic development လုပ်တဲ့အခါကျတော့ကျမဘာသွားတွေ့လဲဆိုအဲ့ဒီဥစ္စာကျမ research လုပ်တော့ economic development ဒီနေရာတွေမှာဘယ်လိုလုပ်ရမလဲဆိုတော့အဲ့တော့အမျိုးသမီးတွေအရင်အရေးကြီးပါဘယ်လိုအရေးက
ြီ
းအမျိုးသမီးပါမှာရတယ
်
အမျိုးသမီးတွေပို့ပြီးတော့အခွင့်အရေးရှိလာရင်သူတို့ဒီမှာပါဝင်လာလို့ရှိရင်ဒီ economic development ကပို့ပြီးတော့ဝင်လာရဲဆိုတော့ကျမသွားတွေ့တယ်ဒီ research တွေမှာအဲ့ဒါနဲ့ပဲကျမပထမတုန်းကဆိုအမျိုးသမီးကြောင့်ကျမတိတ်ပြီးတော့ကြည်နေတာမဟုတ်ဘူးเนาะအဲ့ဒီအချိန်မှာ economic development ရှိခြင်းရဲ့အမျိုးသမီးတွေရဲ့အခွင့်အရေးတွေသိရမယ်သူတို့ပါဝင်နိုင်တော့မှ economic development ဖြစ်တယ်ဆိုတော့ကျွန်မတို့တွေ့တယ
်
ဆိုအဲ့ဒါနဲ့ကျွန်မရဲ့ research ဒီအမျိုးသမီးတွေဘက်ကိုလိုက်သွားတာရခိုင်အကြောင်းတော့ကျွန်မအသေးစိတ်တော့ကျွန်မမသိဘူးဒါပေမဲ့အဲ့ဒီမှာသုံးသပ်လိုက်လို့ရှိရင်ကျွန်မဒီ principle တွေပေါ့နော
်
သုံးနိုင်မယ်လို့ကျွန်မထင်ပါတယ
်
Tolala dan season tin set khe de amyo thami khana go na sin khe ya da phit par de shin. Di season go ro akhu lo taok ja nya ne manat phyan sane manat khin ni ma le ta le pyan mi thau lin pe ma mo saung myo na sin nain ja ba de. Akhu set pi ro tuta song le American takwin season go tin set pe chin ma de. Di tadin ba ye tuta song le American takwin season ma ro dukkha de main klin nge ri ne phwe si tha de phi sin tu tachin tan myai so de a phwe.now cherry အစိမ့်မှုတ်တဲ့ပြိုင်ပွဲ now ဗိုလ်ချုပ်ကြီး George Washington အကြောင်းစာတာတွေကိုကိုအောင်အောင်ကတင်ဆက်ထားတာနားဆင်ပါရှင
်ဒီကြဟာလူတွေရဲ့နှလုံးသားကိုနူးညံ့သိမ်မွေ့စေသလိုလူအချင်းချင်းကြားရင်းနှီးမှုလည်းတိုးစေပါတယ်ဖီစင်တူဆိုတဲ့တံပြိုင်တချင်းဆိုတဲ့အဖွဲ့ဝင်အများစုဟာကမ္ဘာတစ်လွှာကဒုက္ခသည်စခန်းတွေမှာနေထိုင်ပူးခဲ့ကြပြီးလူသားတွေအချင်းချင်းပိုရင်းနှီးမှုရစေအောင်သူတို့ဟာဂီတကိုအသုံးချပြီးတော့ဆောင်ရွက်နေကြသူတွေပါတံပြိုင်တီဆိုကြပြီးတော့မျော်လင့်ချက်ဆိုတဲ့သတင်းစကားကိုလည်းလူသားတွေမမေ့လျော့အောင်သတိပေးနေကြတာပါစစ်ပွဲတွေဖြစ်ပွားရဒေသနိုင်ငံရေးမငြိမ်မသက်မှုကြောင့်ဒုက္ခသည်စခန်းတွေမှာနေခဲ့ရတဲ့မင်းကလေးငယ်တွေဟာဖီစင်တူတချင်းတန်တန်ဆိုတဲ့အဖွဲ့မှာလာရောက်စုစည်းမိကြတာပါ
I'm from Uganda.
I am from Iraq.
I am from Sudan.
I lived in a refugee camp in Ethiopia.
သူတို့ဆိုတဲ့တချင်းတွေကတော့မျော်လင့်ချက်ငြင်းငြင်းရေးအပြန်အလှန်နားလည်မှုနဲ့ပတ်သက်တဲ့အကြောင်းအရာတွေပါဖီစင်တူအဖွဲ့တည်ထောင်သူခွန်ဖူလမ်က
Pisintu is a Indian word.
Pisintu ga Indian ga. Tisuret chinan ri ha khawwe chi daw ma yauk de soe de deibe ba.
Di phwe ha Washington DC man shi de National Cathedral phaya chang ji ma dukkha de yee ne patte pi chin ba de pwe twin. Turu ga tachin la so ja daw ba. Dawa dawan ga dukkha de ri yee po pi lo ti la ja bo soe ri yee chin ne aku lo pa win na ba. Yong myin tan ja thu yun su shin a phie a chyo yue che ya ma 4 chain a yue che khan bu de confula ma. Di phwe go လုံခဲ့တဲ့ဆယ်လေးနှစ်ကစတင်ဖွဲ့စည်းတာပါ
The Pacific Chorus was created to give
ငါတို့မှာရှေ့ပြောင်းချေချနေထိုင်တဲ့ခါမှာကိုဘာလဲဆိုတာပျောက်ဆုံးနေတာကြောင့်ရှေ့ပြောင်းချေချသူတွေဒုက္ခသည်ကလေးတွေအတွက် Pacific အဖွဲ့ကိုတည်ထောင်ခဲ့တာပါဒီကရင်ကျေးမှုဘာသာစကားစာရီနဲ့ကျွမ်းဝင်ဖြစ်စီတာကြောင့်လဲဘာသာစကားနဲ့ပတ်သက်လို့အခက်အခဲရှိသူတွေအတွက်ဒီဖွဲ့မှာပါဝင်ရတာဟာအလွန်အကျိုးရှိစေပါတယ
်နိုင်ငံပေါင်း21နိုင်ငံကအသက်ဆယ်နှစ်ကနေ24နှစ်အထွန်းမှာရှိသူတွေနဲ့ဖွဲ့စည်းထားတဲ့ဒီတချင်းတပင်ဒီဆိုရဲအဖွဲဟာအမေရိကရဲ့အရှေ့မြောက်အရမန်ရှိတဲ့မိန်ပြည်နယ်ပေါ့တလန်းမြို့မှာအခြေစိုက်ပါတယ
် Portland Maine is a very welcoming
လူငယ်နှစ်ပေါင်းများစွာကလေးကပေါ့တလန်းမြို့လေးဟာရွှေပြောင်းခြေချလာသူတွေကိုကျူးစုလာတာပါအခုဆိုရင်လည်းအမေရိကအနောက်တောင်ဘက်ကွန်ဂိုနဲ့အင်ဂိုလာကရွှေပြောင်းခြေချလာသူ300လောက်ကိုလက်ခံထားပါတယ
်ဖူလန်မှာအဖွဲအတွက်တချင်းတွေရေးသားပေးတယ်လို့အဖွဲဝင်တွေကလည်းသူတို့ကြိုက်တဲ့တရားတွေကိုရွေးချယ်ကြပါတယ်
The songs really have to do with peace.
ညဉ့်ဉျေးမြတ်တာတရားနဲ့ပြိပခါတွေရော့ပါလာစေတဲ့အကြောင်းအရာမျိုးကိုပဲရေးရတယ်။ဒီကလေးတွေကကြမ်းဖက်မှုတွေစစ်ပွဲတွေဖြစ်ပွားရာဒေသကလာကြတာဆိုတော့အဲ့ဒါတွေကသူတို့ဘဝပေါ်တည်ရောက်မှုရှိတာကြောင့်ပါ
။ဒါလို့တချင်းတွေဆိုကြတာကြောင့်ခွန်အားတွေဖြစ်စေတယ်လို့အဖွဲ့ဝင်တွေကပြောရတယ်။အီရက်ကလာတဲ့အဖွဲ့ဝင်ဖတ်တီမာလမ်လုမ်က
When I sing on stage, I feel empowered.
Simama ta chin soe ka khon a tet jaw la ba le. Ta cha tu ri bi ti chin na thon nae ka ma le. Chima lo be tu khon a re phit se bi a pyaung le atwet saung ya cha ba le me.
Phi sin tu ta chin tan myan ti soe a phoe win ni a ngin ngin yi atwet mi ta su win ni a phit ne si long ja de lo le pyo ja ba le khmyar. American ပြည်အောင်စုမှာနွေရာသီကာလပွဲတော်တွေပြိုင်ပွဲတွေကျင်းပကြတာမှာထူးထူးဆန်းဆန်းတွေလည်းရှင်ပြိုင်ကြလို့ရှိပါတယ်ခြေချောင်းချင်းချိတ်ဆက်ပြီးတော့လဲတာဘာကားကိုအမြင်စားတာမြုပ်သီးအဆက်စားတာစတာတွေလည်းပြန်ကြပါတယ်ပို့ထူးကြတာကတော့ Cherry အစ်မှုတ်ပြိုင်ပွဲပါ Cherry စေးကိုပါဇက်နဲ့ဝေးဝေးထိရောက်အောင်မှုတ်ထုတ်တဲ့ပြိုင်ပွဲကို Auckland မှာကျင်းပလာတာရာစုနှစ်ဝက်လောက်ရှိပါပြီအခုအခါမှာတော့ကဘာတဝမ်းကလူတွေလည်းဒီပြိုင်ပွဲမှာပါဝင်ဆင်နွှဲကြပြီးသူတို့ရဲ့အရေးချင်းကိုပြသကြပါတယ်ဒီနေ့2019ခုနှစ်ပြိုင်ပွဲမှာချန်ပီယံဆုရသွားသူကေဗင်ဘတ်ဆိုရင်ဒီပြိုင်ပွဲမှာနှစ်တိုင်းပါဝင်ခဲ့တာဖြစ်ပြီး 16.5 မီတာအကွာဝေးထိရောက်အောင်ချယ်ရီစေးကိုမှုတ်ထုတ်နိုင်ခဲ့သူပါ
I actually started when I was 10 years old
အသက်7နှစ်အရွယ်ကဒီပြိုင်ပွဲမှာဝင်ပြန်လာတာပါအဖေလည်းဒီလိုချယ်ရီစေးမှုတ်ပြိုင်ပွဲမှာပါဝင်ခဲ့ပြီးသူကစိုက်ပျိုးရေးလုပ်ပါတယ
် Guinness မှတ်တမ်းဝင်ချယ်ရီစေးမှုတ်ပြိုင်ပွဲဝင်နိုင်ဖို့ဆိုရင်လေအကျင့်လည်းလိုပါတယ်အသက်ကိုပြင်းပြင်းရှူနှကန်းကိုဆေးပြီးအဆေကိုမှုတ်ထုတ်မှသာခက်ဝဲဝဲကိုရောက်နေတာပါဒိုင်လူကြီးလီယိုနာဖိုစတာက
The Cherry Pit Spit is open to anybody it's free in the morning starting about 10 o'clock
ပြိုင်ပွဲမှာလူတိုင်းပါဝင်နိုင်ပါတယ်မနေ့7နိုင်လောက်ပြိုင်ပွဲစတင်ပြီးနေ့လယ်လောက်အရောက်မှာတော့အသက်အရွယ်တန်းအလိုက်ပြိုင်ပွဲမှာအဝေးဆုံးရောက်အောင်မှုတ်နိုင်သူ10ဦးကိုစကားရင်ရွေးပါတယ်
Cherry ရဲ့စတင်ခူးတဲ့ဇူလိုင်လလောက်မှာဒီပြိုင်ပွဲကျင်းပတာပါပြိုင်ပွဲဝင်အသက်အရွယ်တွေလည်းမျိုးစုံတာကြောင့်စီကံလည်းအထိုက်အလျောက်ရှော့ပေါ့ပေးထားပါတယ်ဒါပေမဲ့လည်းပါဇက်ကနေထွေးထုတ်ပြီးတော့ပြန်ရမှာပါပြိုင်ပွဲဝင်သူတူက
I personally think it's kind of fun my mother doesn't think that
ဒီပြိုင်ပွဲကပြောစရာကောင်းပါတယ်မိန်းကလေးတွေနဲ့မသင့်တော်ဘူးဆိုပြီးအမေကတော့ဒီလိုပြိုင်ပွဲမျိုးမပါစေချင်ပါဘူးဒါပေမဲ့လည်းအဖေကဘယ်လိုမှုတ်ထုတ်ရသလဲဆိုတာသင်ပြီးတော့အရန်ပြောပါတယ်
ပြိုင်ပွဲကျင်းပလာတာဒီနှစ်ဆိုရင်46နှစ်ရှိပြီဖြစ်ပြီးဒါဟာမိသားစုရဲ့အစဉ်အလာဖြစ်လာခဲ့တယ်လို့ပြိုင်ပွဲစတင်ကျင်းပသူရဲ့မျိုးဆက်တဦးကပြောပါတယ်ပြိုင်ပွဲစီစဉ်သူ Lynn Sage က
Back in 1974 dad was looking for something to do with
1984ခုနှစ်မှာအဖေက Cherry စေးတွေထွေးထုတ်တာနဲ့ဆက်စပ်ပြီးတော့ပြိုင်ပွဲလုပ်ဖို့စဉ်းစားမိခဲ့တာပါ Cherry သီးစားပြီးအစ်စ်တွေကိုထွေးထုတ်တာကြောင့်ဒီအစ်စ်ထွေးထုတ်တာကိုပြိုင်မယ်ဆိုရင်ပိုးပြီးတော့တဘာဝကျပါတယ်ဖျက်သီးစိတ်ဇီးသီးစိတ်တွေလည်းမှုတ်ထုတ်လို့ရပါမယ်ချယ်ရီပဲရွေးဖြစ်ခဲ့တာပ
ါချယ်ရီစိတ်ကိုခဝဝေးရအောင်မှုတ်ထုတ်ပြီးအနံ့ရရင်စုတွေရတာကြောင့်ပြိုင်ပွဲကျင်းပတိုင်းလဲလူစီကားလာတယ်လို့စေ့ချ်ကပြောပါတယ်ခင်ဗျာဒီတစ်ခါတင်ပြလိုတာကတော့အမေရိကန်ပြည်တော်စုသမ္မတဖြစ်ခဲ့တဲ့ George Washington ဟာပျောက်ကြားဆစ်စင်ရေးဗျူဟာအကြောင်းလေ့လာသင်ယူခဲ့တဲ့အကြောင်းပါနောက်တစ်ချိန်မှာအမေရိကန်ဒေါ်လာရေးတက်ရဲ့အကြီးအကဲဖြစ်တောင်းဝန်အနှံ့ခြင်းခံရတဲ့ George Washington ဟာ1955ခုနှစ်ဇူလိုင်လ9ရက်နေ့တုန်းကအဲ့ဒီပျောက်ကြားစစ်တပ်နံကိုတက်ရောက်ခဲ့ပါတယ
်။ British Colony နယ်မြေတစ်ခုဖြစ်တဲ့ Virginia လက်နက်ကိုင်တပ်ဖွဲ့က British ဗိုလ်ချုပ်ကြီး Edward Braddock ရဲ့လက်ထောက်အဖြစ်နဲ့အသက်23နှစ်အရွယ် George Washington ဟာဒုဗိုလ်မှူးကြီးတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။Allegheny တောင်တန်းတွေပေါ်က British တပ်သား 1500 လောက်ကိုဦးဆောင်ရတဲ့ဗိုလ်ချုပ်ကြီး Braddock ဟာ Ohio မြစ်ဝမ်းကိုသိမ်းပိုက်ထားတဲ့ပင်တစ်တပ်ဖွဲ့ရေးစီကနေပြန်လည်ရယူဖို့ကြိုးပမ်းခဲ့ပါတယ်
။ကိုဝင်းကြီးအနီဝစ်ဆင်ထားတဲ့ British စစ်သားတွေဟာ Allegheny တောင်တန်းတွေကိုကျော်ဖြတ်ခဲ့ကြစဉ်မှာ Indian တွေရဲ့ပျောက်ကြားဗျူဟာကိုအုံပြူပြီးတိုက်ခိုက်တဲ့ပင်တစ်တပ်ဖွဲ့တွေကိုရင်ဆိုင်ခဲ့ရပါတယ်။ British တွေလောက်အင်အားမများပေမဲ့ပင်တစ်တပ်တွေဟာတနေရာကနေတနေရာကိုအလင်းမြန်ရွှေ့ပြောင်းပြီးပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့တာပါ။အဲ့ဒီအတွေ့အကြုံတွေကိုရရှိခဲ့ပြီးတဲ့နောက်20အကြာ1955ခုနှစ်မှာ Continental လွှတ်တော်ကနေ George Washington ကို British Colony နယ်မြေတွေကတပ်တွေစုပေါင်းဖွဲ့စည်းထားတဲ့ Continental တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးရာထူးကိုပေးအပ်ခဲ့ပါတယ်။သူဟာအထင်ကြီးစရာကောင်းပြီးဖော်ရွေသူရရောသူနဲ့ရဲရင်သူတယောက်အဖြစ်လဲအများရဲ့အသိအမှတ်ပြုမှုကိုရရှိခဲ့သူပါ။အ
ဲ့ဒီနောက်ပြင်သစ်တွေအုံပြုခဲ့တဲ့ပျောက်ကြားနေဗျူဟာကိုအုံပြုပြီးတော့ British တွေကိုဆန့်ကျင်တိုက်ခတ်ရမှာအောင်မြင်မှုတွေရခဲ့ပါတယ်။ဗိုလ်ချုပ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ George Washington ဟာ American ပြည်ထောင်စုသမ္မတအဖြစ်နဲ့ရွေးကောက်ခံရပြီးနိုင်ငံဖခင်အဖြစ်လည်းအတိအမှတ်ပြုခံရသူဖြစ်ပါတယ
်။ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆိုလေး American တခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းမှရဲ့အင်္ဂါမနက်ခင်းတိုင်းမှာလည်းတလဲပြန်ပြီးထုတ်လင်းပေးတာမျိုးဆောင်မျိုးနားဆင်နိုင်ကြပါတယ်ရှင်။အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ပေးထားတဲ့သိပ္ပံနဲ့နီးပညာခန္ဓာနားဆင်ကြရအောင်ပါရှင်။
Labogu Ludari Chicha Nangera, Ningase Pido Jimabe, American Ga, Labogu, Nau Nan Hima Pianpi Chicha Budre season Nidalu, Agure Bobi, Ludari Agatare Toy of Susan Buba Lumiraba, Dilu Chima, Agatare Toa Budre, Agata Jimu Pichene Swain, Barry Luade Surago, Nasa American Agata Susan Tanaga, Tipantinashen, Doctor Brida Tenga, Piopia Pima. Agata Yemu Pichin to go, Nijin Yajin, Agata Yemu Pilano, Lomu Pinamo. Lua de Yichin Shila on, Pinyanet Trijongo, Nepal Miazo, Sibu Avare. ESA, Europa Agata Agency, Japanga, JAEA, Kaniraga, CSA, Rashaga, RFSA, Tiuka, CNSA, Agata Sakari Mashire, Agata Yemu Repawin, Gabata Lua, Agata Yemu de Pipodre. Achigan Lua Chedriga, Babali.
Agata Yen, who kitchen and Lu Yuichere, Kajalusi. Achigan Lua Chedigaro. Paper Sanya Bueyame, Engineering Bueyame, Biology Bono, Ziwabira, Tadabira, and Bueyare Lu, Tincha, Bueyare Lule, Agata Yen, who shall name Marit in Angama. Doromemeha, Mahatepano, Paragu Bue, Yabida, Chichabare. And now Nanga, Suya Doromea Sui, the Miba, Matanai, who Jabi Mele, Agata Himutia Kitchen, Sandashi de Kaleu, Dikaleda, where she Josiah through Ama Kanjak Babar.
You bind Sayane, say Ben Sayan, Lua Chedrigo, Giaoma.
You bind Sayan, Lua Chedia, Agata Himu people address of saying, Yellow Akawame, a young gong, Yudame. Now, Yeman Danine, Dari met Yellow Saku and the Gambulubare. Now be a Jama Ibla Gambulu, the Nalong Tui, Kongonga, Dialis, and the Kuze Jama, Shiame. Now, a yell she body, a yaka, nabi, nalema, nibiro, chopi, don't lemma, a twin lama, where she am. Did a yan yashi lucy, Agata yin, a tede a drill, the near tying book, a drag a latanya, a sa, a keke she by. That was say bangsanya, take ye jiba, say bangsanya, piwabu, a little abare, Uma apin, labo yachine, so they say net, dwajarali, Gumia put in the ya, go tijin, minjin, serabon, a rot, tijin, say, dachin, say, a ye jizong bear, so be a tamatabare. Now, a poet, a thin net, a bound thin net, a go soupy, a low low nine net, a yachin shiam, and now to qua, gown e tabido, senza nina, chatunian gown e lu, and I'm you, take draw, lu abare. The say by insaya, drab lu ade, a yachin.
Lua de yachin repeats on the go, Agata, she moves, you chep piano, then we be body.
Jonagunapioke, a yachin in a bison and a chachin, the Agata in woo, damn a pitwaba. Nepomias are late Jamba. Or Uma Abbey, a TV sign up, Agata, they ban Sakan, a jam, a kusolo, she loses through tenant there. I don't want to take care of no. If you sign up, Agata, they ban Sakama, machine. Damn it, Agata, yin, Pima, a low low man solution, yin, a pin twilight, and a Lihane Yoga. Below the Agata and my lunch out of no space box. Lure a low move, Lambo, ma, South Blue, Mijia, sweater, I'm holding a kajaro. Jet don't be a lady in it to a lunch hour about it. She now sweet out of Barra. That the EG bar. Biro Agata, Kigon at the sign, a jowny, sa, drip, let we lay lava. Now, you buy Sayamale, Yingota, military water survival, Yerema, Tessin, I'll need it, sitting on you, decay about it. Now, the Agata Yenema, Pipi, Domianema, Lady up, Chachin, Yogi, a Pian Dollar solution, the Pia Nera, Pia Miara, who can I only jammer? Parabolic flight, you call it. เลี้ยงงูจ้าวโตมูเหมียวเปลี่ยนไปซวยอ่ําเนี่ยแต่เฉยนี้ไปหยอดตัวได้อาการมาลูกอ่ะกบ้าซวยอ่ะไม่ใช่เป็นเนี่ยเหมียวตัวได้ตําแหน่งตําแหน่งแล้วไปได้อาการเอากูเลี้ยงเปลี่ยนจ่ายไปแล้วเปลี่ยนทุกอ่ําอ่ะสมมุติอย่างกบ้าซวยอ่ะต้องจ่าเลี้ยงจ่าแล้วเนี่ยกบ้าซวยอ่ะที่กูหยอดตัวลงซวยเปลี่ยนตัวได้อ่ําอยู่ทุกคันได้อ่ะบาดเต็นนั้นด้วยมาเอาเมนดูโก Mission Control 999 ဒီတင်နန်းနေအောင်ပြီးတော့လက်မှတ်ရပြရနဲ့နောက်နှစ်ကြာထိပေါ့နော်ဒီကျွန်တော်တို့ Mission Control Center ခေါ်တဲ့ Johnson Space Flight Center Houston မှာရှိပါတယ်အဲ့ဒီမှာဆက်ပြီးတော့ကိုကာယလေ့ကျင့်တဲ့တင်နန်းတွေရောအာကာသဒုံးပျံကြီးတစ်ခုလုံးလာဘောဆင်းတဲ့ဟာကိုဘယ်လိုထိန်းချုပ်ကြလဲဆိုတဲ့ဟာကိုနှစ်နဲ့ချီပြီးတော့သင်ခဲ့ရပါတယ် တချို့ဆိုလို့ရှိရင်ရေအောက်မှာနိုင်ပေါင်းများစွာအလုပ်လုပ်ရပါတယ်အဲ့ဒါကိုနျူထရယ်ဘွိုင်းစီလေဘော်ထရီလို့ခေါ်ပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်လာပတ်တဲ့အာကာသယင်လေးရနေပြီးတော့မှာလာဘောဆင်းရင်ကိုပြောင်းလာဘောရောက်လဲရောက်သူအပြင်ထွက်တော့မယ်ဆိုတဲ့အခါကျတော့ဒီအာကာသဒဲကိုရောက်သွားပြီ။ကမ္ဘာဆွဲအားတဲ့6ပုံ2ပုံပဲရှိတဲ့လာဘောမှာ အဘလို့လမ်းရှောင်မလဲဘလို့အသက်ရှူမလဲဥပမာအဖြစ်ဒီအမေရိကန်အလံလေးကိုထောင်ဖို့အတွက်ကိုတွင်းလေးတူတာအစပေါ့နော်ဒါတွေကတော်တော်ကိုလေ့ကျင့်ခဲ့ရပါတယ်အဲ့တော့အာဂါတာထဲမှာတနအီလမ်းလျှောက်ဖို့အတွက်ကိုရေထဲမှာရေအောက်ထဲမှာ10နာရီလောက်ကြာကြာတောက်လျှောက်လုပ်လို့ရပါတယ်ဒါအပြင်အခုဆိုလို့ရှိရင်ကနေဒါနိုင်ငံမှာသွားပြီးတော့တင်နှံတက်ရပါတယ်ဒီအာဂါတာယင်မူတော်တော်များများဟာဘာကြောင့်လဲဆိုတော့ပြည်ဆိုင်အာဂါတာယင်ဆိုလို့ရှိရင်သူ့အပြင်မှာစက်ရုပ်လက်ကြီးရှိတယ် robotic army အဲ့ဒါကြီးကိုအပြင်ထွက်ပြီးတော့ control လုပ်တာအတွက်ကိုသူတင်နှံသွားတက်ရပါတယ်လေရင်မောင်းကျွမ်းကျင်မှုတင်နှံဆိုလို့ရှိရင်စစ်တိုက်လေမြန်ဂျက်လေမြန်ကိုနိုင်တထောင်ကျော်အထိတင်နှံတက်ခဲ့ရပါတယ်နောက်ပြီးတော့အာဂါတာယင်မှုတွေလေ့လာမယ်ဘာဒါရတေထဲမှာဒီ mission training ပေါ့နော်ဒီအစီအစဉ်ကြီးတစ်ခုလုံးကိုဘယ်လိုပြီးများအောင်လုပ်မလဲဆိုတဲ့ဟာအပြင်ဒီအာဂါတာယင်ဒုံမြန်ကြီးထဲမှာတကယ်ကိုမသွားခင်ပါဘူးလာစင်းရင်လို့ဟာမျိုးကိုဒီကဘာပေါ်မှာနော်တထေရတဲ့ဖြစ်အောင်လုပ်ပြီးစင်းတာတက်တာမောင်းနှင်တာလာပေါ်ကိုစင်းတာလာပေါ်ကနေပြန်တက်တဲ့ဟာအဲ့ဒါတွေအကြာကြီးကိုကျင့်ခဲ့ရပါတယ
်ဒီလိုလေ့ကျင့်မှုတွေအတော်ရပြီဆိုရင်တော့အာဂါတာထဲနေမှုထိုင်မှုတွေလေ့ကျင့်ရပါတယ
်နောက်တစ်ခုကအာဂါတာဝတ်စုံကိုဝတ်တက်အောင်အင်ဂျီကိုပြန်လဲတတ်အောင်ဆိုတဲ့ဟာအစတင်ရပါတယ်အတချိန်တည်းမှာပဲဘလူစားရေးတောက်ရေးတပိုးတပားပေါ့နော်အိမ်သာတုံတာအစားလုံးဝမတူတော့ပါဘူးနောက်ရေးချိုးတာပါပါတယ်နောက်ပစ္စည်းတွေနေရာတကျတိမ့်တာကင်မရာတွေတုံတက်အောင်ဒီ training တွေကိုပြင်းပြင်းထန်ထန်သင်ယူခဲ့ရပါတယ်ကျွန်တော်ပြီးခဲ့တဲ့တနည်းနည်းကလုပ်ခဲ့တဲ့သူတေသနာဆက်ဆင်ပေးလိုက်တဲ့ဟာကိုအာဂါတာယင်ဘူးကသူကိုယ်တိုင်ဟိုထဲမှာသွားပြီးတော့ဒီဆက်ကိုပြန်ဆင်ရပါတယ်အဲ့ဆိုသူ့ကိုတည်တည်ချာချာ training ပေးလိုက်ရပါတယ်အဲ့ဒါကို mission specialist လို့ခေါ်ပါတယ်ဒီအာဂါဒယင်ဘူးကယင်မောင်းတိုက်ရုံနဲ့မကဘူးကျွန်တော်တင်ပေးလိုက်တဲ့စက်ကိုပါသူကိုယ်တိုင်ပြန်ပြီးတော့ဟိုမှာပြန်ဆင်းဘာလို့လဲဆိုတော့တစားစီဖြုတ်ပေးလိုက်ရတာပေါ့ဟိုပေါ်မှာပြန်ဆင်းပြန်တက်အဲ့လိုလုပ်ပေးရပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အပတ်စဉ်တောက်ကြတိုင်းမှာတင်ဆက်ပေးနေသလိုမနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။အစီအစဉ်နဲ့မကြခင်ဆုံးသက်တော့မှာပါ။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတစ်လှည့်ကြီးညာပေးပါအောင်ရှင်။
ကြော်တာဘရင်းနီကပက်ထင်းတုံးကြီးပြစ်လို့ဆန်သက်တယ်ဆိုတော့ကိုမြောက်ကိုရီးယားကဒီကနေ့တရားဝင်ကြေညာပါတယ်အမေရိကန်ပြည်တော်စုနဲ့ပူးတွဲစီရေးလေ့ကျင့်မှုတွေမကြခင်မှာလုပ်ဖို့ရှိတဲ့တောင်ကိုရီးယားနိုင်ငံကစစ်လူလာသူတွေကိုတတိပေးတဲ့အနေနဲ့အခုလိုဒုံးကြီးပြစ်လို့ဆန်သက်တာလို့ဆိုပါတယ်အီရန်နိုင်ငံကတာလတ်ပြစ်ဒုံးကြီးတစ်စင်းဆန်သက်ပြစ်လို့တယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတို့ကပြောပါတယ်ဒါအပြင်ပါရှန်ပင်လယ်ကွေ့မှာတင်းမာမှုနောက်ထပ်တိုးလာတဲ့အရေးလက္ခဏာပါပဲရှာဟပ်3ဒုံးကြီးကိုအီရန်ကဗိုလ်ဒူးနေမှာဆန်သက်ပြစ်လို့ခဲ့ပြီးတင်းမောသွားလာတာတွေဒါမှမဟုတ်အဲ့ဒီဒေသကအမေရိကန်စစ်အခြေစိုက်စခန်းတွေကိုချိန်းချောက်မှုမရှိခဲ့ဘူးလို့အမြင့်ဖော်တဲ့တာဝန်ရှိသူကကြာတာပရိနေမှာပြောပါတယ်။ရခိုင်လူမျိုးစုလနဲ့ကိုင်အဖွဲ့အေအေအတွက်ရမုံငွေရှာပေးတယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးထိန်းသိမ်းထားသူ၉ဦးကိုဆက်ပြီးချုံနှောင်ထားဖို့ဒီကနေ့ရန်ကုန်အနောက်ပိုင်းခရိုင်တရားရုံးကရမန်ပေးလိုက်ပါတယ်။အဲ့ဒီလူတွေထဲမှာရခိုင်အသင်းစင်ကာပူကကိုအောင်မြတ်ကျော်လည်းပါဝင်ပြီးသူဟာ AAC ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်နဲ့ညီကိုတော်ဆက်တယ်လို့ AFP သတင်းတပုတ်မှာဖော်ပြထားတယ်လို့ပြည်တွင်းသတင်းတွေမှာလည်းအဲ့လိုပဲဖော်ပြရေးသားကြပါတယ်။တရားဝင်သတင်းပြန်ကြားရေးရာရှိဦးမင်းတန်းကဒီအမှုကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေတဲ့အဆင့်မှာပဲရှိသေးပြီးဘယ်တရားရုံးမှာတရားဆွတင်မယ်ဆိုတာပြောမရသေးဘူးလို့သတင်းတောက်တွေကပြောပါတယ်။ရိုဟင်ဂျာမွတ်စလင်လူနည်းစုတွေနဲ့သက်ဆိုင်တဲ့အခြေအနေဟာတိတ်ကိုစိုးရိမ်မွေရာကောင်းဆဲရှိပြီးဒါနဲ့ပတ်သက်လို့ပြည်သစ်အစိုးရဟာအထူးသဖြင့်ကုလသမဂ္ဂလူခွင့်ရေးကောင်စီအထွေထွေညီလာခံလူညိုရေးကောင်စီတို့အပါအဝင်မိဖက်အဖွဲ့အစည်းတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်နေတယ်လို့ပြည်သူ့နိုင်ငံခြားရေးဌာနရဲ့ဇူလွန်လ25ရက်ကြာတာပရိနေ့ရက်စွဲနဲ့ထုတ်ပြန်ကြေညာဖော်ပြထားပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုစော်ဝင်းလိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Dan Creden ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်စနေမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. Welcome.